Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာသောတာရှင်များရှင်လန်းချမ်းမြေကြပါစေ VOA American အတန်းက2018ခုနှစ်မတ်လ8ရက်ကြာသပတေးနေ့နံနက်ခင်းအစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီလိုင်းလိုမီတာ32 40 48တို့အပြင် VOA ရဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ကြပါတယ်ခင်ဗျာကျွန်တော်ဆက်မိုးပြီပါခင်ဗျာအခုနံနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးပါပါ
မင်္ဂလာပါရှင်ကျွန်မကခင်ဗျာတက်ပါဒီမနက်ခင်းသတင်းတွေကိုဥကျော်စန္ဒာနဲ့အတူချင်ညာပေးမှာပါဗြိတိန်မှာဆင်းရုံတင်ခဲ့တဲ့ရုရှားတရှူဟောင်းဟာဓာတ်ရုအစိုက်ခတ်ခံရတာလို့ဗြိတိန်အကြမ်းဖက်နှိမ်နင်းရဲကပြောကြားလိုက်ပါတယ်ရိုဂျာတွေကိုအကြမ်းဖက်တတ်ဖြတ်တာမရှိဘူးလို့မြန်မာစစ်တပ်ကပြောတာဟာလိမ့်ညာတာလို့ AI ဖွဲ့ကပြောပါတယ်နေပြည်တော်ရဲ့အနောက်မြောက်ဖက်မှာပြင်းအား5.3ရှိတဲ့ငယ်ငယ်တခုလှုပ်ထွက်ခဲ့ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာကိုဆက်မိုးဝင်
ဟုတ်ကဲ့ကောင်းပါပြီခင်ဗျာအဲဒီလိုသတင်းတွေကြီးညာပြီးနားဆင်ကြရမယ့်သတင်းလွှာပြီးတဲ့မှာဆိုရင်တော့
This council is aware that my office has strong suspicions that acts of genocide
ဘုရားသမဂလူ့ကိုယ်မဟာမင်းကြီးကရခိုင်ပြည်နယ်အတွင်းမှာလူမျိုးရုံးတပ်ဖြတ်မှုနဲ့ပတ်သက်ပြီးတော့အခိုင်အမာတန်တရားရှိနေတယ်လို့ကုလသမဂ္ဂလူ့ကွန်ရေးကောင်စီညီလာခံမှာပြောဆိုလိုက်ကြပါအပြည့်အစုံနောက်ပိုင်းမှာဆောင်မြောနားဆင်နိုင်ပါလေအဲ့ဒါပြင်အမေရိကန်ပြည်တော်စု Holocaust အထိမ်းအမှတ်ပြတဲ့ကြီးကနေဒေါအောင်ဆန်းစုကြည်ကိုချီးမြှင့်ထားတဲ့နာမည်ကျော်လူ့ကွန်ရေးစုကိုပြန်ပြီးတော့ရုပ်သိမ်းလိုက်တဲ့အကြောင်းသတင်းလွှာထိုင်းမြန်မာနယ်စပ်မှာတန်းနဲ့ချီတဲ့စိတ်ကြစရီဖမ်းဆီးရမိခဲ့တဲ့အကြောင်းနဲ့ဒီကနေ့ကြောက်တဲ့နိုင်ငံတကာအမျိုးသမီးများအနေနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂအထွေထွေတွင်းမှုချုပ်ကဗားရီများပြောဆိုလိုက်ပါတယ်အစရှိတဲ့သတင်းလွှာတွေကိုကြားကြရမှာပါဖတ်စင်ကဏ္ဍတွေကိုလည်းထုတ်လွှင့်ပေးပါမယ်အခုတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့ဦးကျော်စံသားတို့ကြီးညာပေးကြပါလိမ့်မယ်ခင်ဗျာ
ရုရှားသမ္မတဗလာဒီမီယာပူတင်ကတက်ပြစ်မယ်လို့အခိုင်အမာပြောခဲ့ဘူးတဲ့ရုရှားနှစ်ဖက်တရှိုးဟောင်းတို့ဟာခန္ဓာကိုယ်အာရုံကြောင်းချုပ်ရင်းပျက်စီးစေတဲ့ဓာတ်ရုအစိတ်ခတ်ခံခဲ့ရတာဖြစ်တယ်လို့ဗြိတိန်အကြမ်းဖက်ဝါရတန်ပြန်နှိမ်နင်းရဲတပ်ဖွဲ့ကနေပြောကြားလိုက်ပါတယ်။ဆာဂီစကီပါနဲ့သူ့ရဲ့အသက်33နှစ်အရွယ်သမီးဖြစ်သူတို့အစိတ်ခတ်ခံရတဲ့အပေါ်မှာစုံစမ်းစစ်ဆေးမှုကိုကော့ဘရာလို့လူသိကြတဲ့ British အစိုးရရဲ့အဆင့်မြင့်အရေးပေါ်ကော်မတီကိုအစိုးရခံစားတင်ပြခဲ့ပြီးတဲ့နောက်မှာပဲအခုလိုပြောကြလိုက်တာပါဒီဖြစ်ရကိုအာယွန်ကျော်ထိခိုက်တဲ့ဓာတ်ရုအစိတ်အသုံးပြုပြီးလူတက်ဖို့ကြိုးပမ်းမှုပါဝင်တဲ့ဖြစ်ကြီးတစ်ခုဖြစ်နေတတ်မှတ်ကင်တွင်နေပါတယ်လို့ရဲတပ်ဖွဲ့ဒုတိယကော်မရှင်နာမင်းကြီး Mark Rowley ကပြောပါတယ်ဖခင်နဲ့တမီးနှစ်ဦးစလုံးအပြင်းထန်နာမကျန်းဖြစ်နေသေးတယ်လို့ပြောပါတယ်အသုံးပြုခဲ့တဲ့ဓာတ်ရုအစိတ်အတိအကျကိုတော့ဒုရဲကော်မရှင်နာမင်းကြီးကမပြောတယ်လို့ဘယ်လိုအစိတ်ခတ်ခဲ့တယ်ဆိုတာကိုလည်းမပြောပါဘူးပုံမှန်အဖြစ်အေးစိမ့်ငင်တက်တဲ့ဆယ်လစ်ဘရီမြို့မှာတနင်္လာနေ့ကဖြစ်ခဲ့တဲ့ဒီစိတ်ခတ်ဖြစ်ကဗြိတိန်အတွက်လုံခြုံရေးနဲ့တန်တမာရေးဆိုင်ရာအချက်အလက်အခြေအနေတခုကိုရောက်သွားစေမယ့်အလားအလာရှိနေပါတယ်ရုရှားထောင်လိုင်းရင်းနဲ့ဆက်ဆက်နှိုင်းချေရှိနေတဲ့မကြာသေးခင်ကတန်လျက်ဖြစ်ပွဲတည်ဆုံးမှုတရားစင်ကျော်ကိုအရေးပေါ်စုံစမ်းစစ်ဆေးဖို့အတွက်လွှတ်တော်အမတ်တွေကအစိုးရကိုတောင်းဆိုနေတာပ
ါအမေရိကန်သမ္မတဒေါ်နယ်ထရမ့်ကတရုတ်နဲ့ကုန်သွယ်ရာမှာလုံငွေပြတ်နေတဲ့ဒေါ်လာဘီလီယံ1000ကိုဆွတ်ချနိုင်ရေးအစီအစဉ်တရားဆွဲပေးဖို့တရုတ်အစိုးရကိုပြောထားတယ်လို့ဆိုပါတယ်အမေရိကန်တရုတ်နှစ်နိုင်ငံကြားဆက်ဆံရေးကောင်းမွန်နေရလို့ချီးကျူးပြီးတရုတ်ဘက်ကဘယ်လိုတုံ့ပြန်လာမလဲဆိုတာစောင့်မျှော်နေတယ်ခက်ငန်ငန်လုပ်ကြရမယ်လို့လည်းသူရဲ့ Twitter မှာဖော်ပြထားပါတယ်နောက်ထပ်ပို့တဲ့ Twitter တစ်ခုမှာတော့ Intellectual Property Theft လို့ခေါ်တဲ့ဉာဏ်ပညာဆိုင်ရာပစ္စည်းမူပိုင်ခွင့်ခိုးယူမှုတိုက်ဖြတ်သွားမယ်လို့ဆိုထားပြီးမဲ့တရုတ်နိုင်ငံကဒီပြစ်မှုကိုကျူးလွန်နေတယ်လို့တော့တိုက်ရိုက်ဆွဆွဲထားခြင်းမရှိပါဘူးကွန်ဂရက်မူဝါဒကျွမ်းကျင်သူ Donအီကင်ဆန်ကတော့ဒေါ်နယ်ထရမ့်ဖော်ပြတဲ့ကင်္ကရာမှားနေတယ်လို့ဆိုပါတယ်။ပုံသွယ်ရေးဌာနရဲ့စီးရင်စရာအရအမေရိကန်တရုတ်ပုံသွယ်ရေးလူငွေပြမှုမှာ2016တုန်းကဒေါ်လာဘီလီယံ340ကျော်ရှိခဲ့ရတာ2019မှာဘီလီယံ380ကျော်ထိမြင့်တက်လာခဲ့တယ်လို့ဖော်ပြထားပါတယ်။
အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့စီးပွားရေးဆိုင်ရာထိတဲ့အကြံပေးပုဂ္ဂိုလ်နှုတ်ထွက်သွားခဲ့ပြီးတဲ့နောက်မှာကုန်သွယ်ရေးစစ်ပွဲဖြစ်လာတော့မလားဆိုတဲ့စိုးရိမ်ချက်တွေကြောင့်အမေရိကန်နဲ့အာရှအစုရှယ်ယာဈေးကွက်တချို့မှာဗုဒ္ဓဘူးနေကအစုရှယ်ယာဈေးတွေကျသွားပါတယ်။တမန်တင်သွင်းကုန်တွေပေါ်မှာအခွန်ငွေ25ရာခိုင်နှုန်းအလူမီနီယံတင်သွင်းကုန်တွေပေါ်မှာအခွန်10ရာခိုင်နှုန်းကောက်ခံတဲ့သမ္မတထရမ့်ရဲ့အစီအစဉ်ကိုစီးပွားရေးကောင်စီ NEC ရဲ့ညွှန်ကြားမှု Gary Cohen ကနေအပြင်းထန်ဆန့်ကျင်ပါတယ်။ကျွန်တော်တို့တိုင်းပြည်အတွက်တာဝန်ထမ်းရပြီးအမေရိကန်လူလူအချိုးဖြစ်စေတဲ့ဖွံ့ဖြိုးကူမှုကိုအားပပေးတဲ့စီးပွားရေးမူဝါဒတွေကိုချမှတ်ရတာကိုဂုဏ်ယူတဲ့အထူးသဖြင့်အခွန်ပြုပြင်ပြောင်းလဲဆိုင်ရာတမန်ဝင်ဥပဒေကိုပြဋ္ဌာန်းနိုင်ခဲ့တာဖြစ်တယ်လို့ ကိုင်းကပြောပါတယ်ဗိုလ်ဘူးနဲ့အရောင်းဝယ်လှုပ်ချင်တဲ့ဒေါင်းဂျွန်းအစုရှယ်ယာကတက်ရာကန်လုံးကျော်ဈေးကျသွားပြီးအက်စ်အန်ပီ 900အစုရှယ်ယာဈေးကျလာကတော့အဲ့ဒီထက်နေပါတယ်အာရှဒေတာမှာဆိုရင်တော့ဟောင်ကောင်ဟန်ဆန်အစုရှယ်ယာဈေးကတက်ရာကန်လုံးကျပြီးဂျပန်နီကေးအစုရှယ်ယာဈေးကနည်းနည်းကျပါတယ်ဥရောပအဓိကအစုရှယ်ယာဈေးတွေကတက်ပြပြီးဂျာမနီဒက်စ်အစုရှယ်ယာကတစ်ဆယ်ယာကန
long right wing Kangare, take my Pyadeka. Nemagong Long Dong, Sansu Jigo, Chimin, and Ningare, Luke Huin Sugu, Piana Yogin like Barre. Rohingya Muslim, Bolumu like Sinin, Persian, Nimugu, Yatan Zira, Damamho, Thima Buram, Sigelo Pipadre. Washing a mirror, my share, D. Pyadeka, Ellie Wiser Sugu, Natang Seneca, and Ningara Chibi, Piana Yogin Yang Inganiga Jinagarawa. Dong Sansu Ji Gong Dong, and Ellie Suaha, Kula the Makan and Pupon Sangabu, Ninsangare, Rohingya Rebo, Monsogare, Dubois Zigere, Yakin Pinera, Yazum, who reported me Zira, Ferenda Mario, Handayama, Tidi Yago Bangere, Lutina Jema, Pobia Tower, Nimasita, Takai Murine, Rohingya Rebo, Makaima, yet yet the child look at Duha, Longer and Nani, Dream Pumbo Sua Lagabi, Dong Sansu Ji, and D. Jenu. ပြန်လဲပြုတ်ပြင်နိုင်ဖို့ကျင်းဝဆိုင်ရာခေါင်းဆောင်မှုမရသော်ဒီကိုအဆုံးချဖို့လိုရဲလို့လည်းပဲဟိုလိုကော့စ်မျူဇီယံကတိုက်တွန်းထားပါတယ်တိကိစ္စနဲ့ပတ်သက်ပြီးဝါရှင်တန်မြို့မှာရှိတဲ့မြန်မာသံရုံးကတော့ဒီလိုစုကိုပြန်လဲရုပ်သိမ်းတဲ့အတွက်ဒေါန်ဆန်းစုရဲ့ခေါင်းဆောင်မှုပေါ်မြန်မာပြည်သူတွေရဲ့ထောက်ခံမှုကိုထိခိုက်နိုင်စရာမရှိဘူးသို့တော်လည်းပဲရခိုင်ပြည်နယ်ပြည်နာအခြေချရ
မနက်6နာရီကနေပြီးတော့9နာရီအထိလိုက်လိုမီတာ32 kHz 9335လိုက်လိုမီတာ40 kHz 9839လိုက်လိုမီတာ48 kHz 6753နဲ့ဒုတိယနာရီဘက်မှာလိုက်လက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနက်7နာရီကနေ9နာရီအထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုက်လိုမီတာ20 25 32တို့ကနေဖမ်းယူနိုင်ဆုံးပါ
VOA American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။ရိုဟင်ဂျာတွေကိုအကြမ်းဖက်တပ်ဖြတ်တာတွေမရှိဘူးလို့မြန်မာစစ်တပ်ကညှဉ်းတာဟာပြောင်ကြကြလိန်ညာတာပဲဖြစ်တယ်။ဒါဟာလိန်ညာမှုကိုထပ်ဆင့်ခဲ့တဲ့နောက်ထပ်လိန်ညာမှုပါလို့နိုင်ငံတကာလူငယ်ချမ်းသာကွန်အဖွဲ့ Amnesty International ရဲ့ Britain အဖွဲ့ကွဲက Director Kate Allen ကဗုဒ္ဓဘူးနေမှာကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်။တပ်ဖြတ်တာ၊မရင်းကျင်တာ၊ပြန်မေးဆွဲဖမ်းဆီးတာနဲ့အစာအိမ်ဆိုင်ငတ်မောခေါမအောင်အတင်းအဓမ္မလှုပ်ဆောင်တာတွေအပါအဝင်ရိုဟင်ဂျာတွေအပေါ်မှာလူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုတွေလှုပ်ဆောင်ချက်တွေကိုမြန်မာစစ်တပ်ကနေဥဆောင်ပြီးလုပ်ခဲ့တယ်ဆိုတာအခိုင်အမာထောက်ခုအထားပြုပြီးတော့အထောက်အထားပြုစုဆောင်ထားခဲ့တယ်လို့ Miss Allen ကပြောပါတယ်။ဒီလိုလှုပ်ရက်တွေကိုကျူးလွန်ထားတဲ့မြန်မာစစ်တပ်တွေကတာဝန်ရှိသူတွေကိုသူတို့ရဲ့လှုပ်ရက်အတွက်တာဝန်ခံမှုမရှိသေးဘဲနဲ့တော့ Ranger ဒုက္ခသည်တွေကိုနေရရင်ပြန်ပို့ဖို့ဆိုတာမေးခွန်းထုတ်နေစရာမလိုဘူးလို့လည်းပြောပါတယ်။ဒီတော့တွင်မှာပဲမြန်မာနိုင်ငံမှာလူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုတွေရှိနေတယ်ဆိုတာကို38ကြိမ်မြောက်လူခွင့်ရေးကောင်စီအစည်းအဝေးအတွင်းကမ္ဘာတဝန်းကလူခွင့်ရေးအခြေအနေတွေကိုပြောဆိုတဲ့လူခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီး Zahid Riyad Al Hussein ကထက်တန်ပြောဆိုခဲ့ပါတယ်။အရင်ကအတိုက်ခိုက်ခံခဲ့ရတဲ့ Ranger ကြေးရွာတွေကိုမြေထိုးဆက်တွေနဲ့ကောထုတ်ရှင်းလင်းပစ်လိုက်ပြီးဆိုတဲ့သတင်းတွေကိုလည်းသူ့အနေနဲ့အံ့ဩတကြီးမဖြစ်မိပါဘူးလို့ Mr. Al Hussein ကပြောပါတယ်။အဲ့ဒီကကြေးရွာတွေတဲကတချို့ဟာလူတွေအလောင်းအများပြားကိုစုပြီးမြှောက်ထားတာတွေရှိနေတယ်။ကြေးရွာတွေဖြစ်တယ်လို့တန်လျာရှိထားကြောင်းလည်း Mr. Al Hussein ကပြောပါတယ်
။ထိုင်းနိုင်ငံ၅ဘန်းလုပ်ငန်းအခြေအနေတိုးတက်ကောင်းမွန်အောင်ငါးပစုံဝယ်ယူသူအဓိကဖောက်တယ်တွေကဖိအားပေးနေတဲ့ဂျားတွေကပဲထိုင်းနိုင်ငံရောက်ငါးဖန်းလူသားတွေဟာသူတို့ရဲ့မှတ်ပုံတင်တဲ့လူအခါတွေကိုသိသိထိန်ချုပ်ခံရပြီးအတင်းအဓမ္မအလုပ်ကျန်းစီခိုင်းခံရမဲ့အန္တရာယ်ရှိနေစေဖြစ်တယ်လို့ ILO ခေါ်ကမ္ဘာလူ့သမားအဖွဲ့ကပြောကြားလိုက်ပါတယ်။ဒါပေမဲ့ငါးဖန်းစင်ဘော်တွေနဲ့ငါးလုပ်ငန်းတွေရဲ့ရေပူရအခြေအနေကတော့တုန်တက်မှုရှိခဲ့တယ်လို့လည်းဆိုပါတယ်။ကြုံပြုခိုင်းစင်မှုလူကုန်ကူးမှုနဲ့ငါးဖန်းစင်ဘော်နဲ့ငါးဆက်ရုံတွေမှာရက်ဆက်ကြမ်းကြုတ်မှုတွေကြောင့်ဒေါ်လာ3000ချီတန်တဲ့ထိုင်းပင်လယ်ဆောင်လုပ်ငန်းကဏ္ဍဟာမကြတိခင်နှစ်တွေကစီကံကြမ်းမတ်စောင့်ကြည့်မှုတွေခံနေကြရတာပါအခြေအနေတိုးတက်တောင်းမှမှုမရှိရင်ထိုင်းနိုင်ငံကငါးပစုံတင်သွင်းမှုရပ်ဆိုင်မယ်လို့ယောဘသမက်ကက2015မှာထင်ကြောက်ခဲ့ပြီးနောက်ထိုင်းနိုင်ငံအာဏာသိမ်းစစ်အစိုးရပြုပြင်ပြောင်းလဲမှုတွေလုပ်နေခဲ့ပါတယ်2014တုန်းကပို့ကုန်ဝင်ငွေဒေါ်လာ 6.6 ဘီလီယံရရှိစေခဲ့တဲ့ထိုင်းနိုင်ငံငါးဖန်းလုပ်ငန်းဟာ ਲੁਕਦਾਵਾਂ 6 ਦਿਨ ਜੋ ਸਿਨੀ ਪੀ ਤਵੈ ਖਾਂ ਹਾ ਨੇਜ਼ਾ ਫੈਟ ਜੋ ਵਿਨ ਯੌਕ ਲਾ ਯਾਰੇ ਨਿਮਾਰੀ ਅਪਾਵਿਨ ਨਾਈਂਗਨ ਜਾ ਇਨੀਜੀ ਨਾਈਂਗਨ ਦੇ ਆਦੂ ਲੀ ਫਿਟ ਜਾ ਬਾਰੇ
ਮਸਲਾ 9 ਯੇ ਬੋਰਬੂ ਨੀ ਨਿਯਨ ਨੀ 4 ਨਾਈ 73 ਮਿੰਟ ਮਾ ਨੀਬੀ ਰੋ ਯੇ ਅਨੌਮ ਯੌਕ ਫੈਟ ਤੈ ਮਕੋਈ ਉਵੇ ਕੋ ਲਾ ਦੇ ਨਿਯਾ ਮਾ ਮਿਯੌਕ ਨੇ 10 ਕਿਲੋਮੀਟਰ ਕੋ ਬਹੋ ਪਿਊ ਪੀ ਪਿਆਂ ਪਮਾਨਾ 5.3 ਸ਼ੀ ਦੇ ਨਗਲਿਆਂ ਲੌਕ ਖੱਟ ਖੇ ਰਾ ਕੋ USGS ਅਮਰੀਕਨ ਭੂਮੀ ਸੂਜ਼ਨ ਸ਼ਾਪੋ ਯੇ ਅਫਵੇ ਕਾਨੀ ਟਾਈ ਟਾ ਯਾ ਸ਼ੀ ਕੇ ਬਾਰੇ ਨਗਲਿਆਂ ਲੌਕ ਖੱਟ ਮੂ ਕੋ ਨੀਬੀ ਰੋ ਪਿਆਂ ਯਾਂਗੋਂ ਮੰਨਲੀ ਮਿਊ ਜੀ ਰੀ ਕਾ ਬਾ ခန်းစားသိရှိခဲ့ရတယ်လို့ဆိုပါတယ်မြန်မာနိုင်ငံမှာ sensor January လတည်းကနေစပြီးတော့ပကိုးရုံးမတဲ့ကိုဗဟိုပြုပြီးလှောက်ခတ်ခဲ့တယ်ပြန်6.3ရရှိတဲ့ငလျင်ပေါဝင်အခု2018ပထမနှစ်လအတွင်းမြန်မာနိုင်ငံတဝန်းဒေတာဘောင်းဆောင်မှာပြန်အသိမများတဲ့ငလျင်ပေါင်း30ကျော်လှောက်ခတ်ခဲ့ပါတယ
်ထိပ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးတက်နဲ့ဦးကျော်စံသားတို့ညင်ညာတော်ခဲ့ကြတာဖြစ်ပါတယ်။ကဲအခုတော့သတင်းလွှာတွေကိုတင်ဆက်ပေးဖို့အချိန်ရောက်လာပါပြီခင်ဗျာ။ရခိုင်ပြည်နယ်မြောက်ပိုင်းရိုဟင်ညာတွေအပေါ်အလူမျိုးစုလိုက်ရှင်းလင်းဖေရှားမှုမှာမြန်မာအရသာခေါင်းဆောင်ဖြစ်တဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်အနေနဲ့တာဝန်ရှိတဲ့အတွက်အမေရိကန်ပြည်ထောင်စုဟိုလိုကတ်အထိတ်မှတ်ပြတာကြီးကနေဒေါ်အောင်ဆန်းစုကြည်ကိုချီးမြှင့်ခဲ့တဲ့နာမည်ကျော်လူခွန်ရေးစုကိုပြန်ပြီးတော့ရုပ်သိမ်းလိုက်ကြောင်ညင်ညာလိုက်ပါတယ်။ဒီလိုကြီးညာချက်ပေါ်အလုံးမတန်စိတ်ပြက်မိတယ်လို့ပြည်တွင်းမှာဒေါအောင်ဆန်းစုကြည်ပေါ်ထောက်ခံမှုကပြောင်းလဲသွားဖို့မရှိတဲ့အကြောင်းအမေရိကန်နိုင်ငံဆိုင်ရာမြန်မာတမန်ကြီးက VOA ကိုတုံ့ပြန်ပြောဆိုပါတဲ့အကြောင်းစုံကိုမတ်အင်ဂျင်နီယာကတင်ပြပေးပါလိမ့်မယ်
။ VOA မြန်မာပိုင်းကလက်ခံရရှိတဲ့စုရုပ်သိမ်းကြောင်းစာမှာတော့အမေရိကန်ပြည်ထောင်စု Holocaust အထိမ်းအမှတ်ပြတိုက်ကြီးကနေဒေါအောင်ဆန်းစုကြည်စီကို match လ6ရက်နေ့ရက်စွဲနဲ့ Washington DC မြန်မာတန်ယုံကတဆင့်ပေးပို့ခဲ့တာဖြစ်ပါတယ်။နေအခြေကျုံးနဲ့15နှစ်ထိန်းသိမ်းခံခဲ့ရတဲ့နိုဘယ်ငြိမ်းချမ်းရေးဆုရှင်ဒေါအောင်ဆန်းစုကြည်ကို2012ခုနှစ်ကအမေရိကန်ပြည်ထောင်စု Holocaust အထိမ်းအမှတ်ပြလိုက်ကနေအယ်လီဝိုင်ဇယ်စုကိုချီးမြှင့်ခဲ့တာဖြစ်ပါတယ်။ဒီစုဟာနိုဘယ်ငြိမ်းချမ်းရေးဆုရှင်လည်းဖြစ် Holocaust ကနေအသက်ရှင်လွတ်မြောက်လာသူလည်းဖြစ်တဲ့အယ်လီဝိုင်ဇယ်ကိုဂုဏ်ပြုချီးမြှင့်ခဲ့တာဖြစ်ပြီးသူဟာပထမဆုရှင်လည်းဖြစ်ပါတယ်။ဒေါအောင်ဆန်းစုကြည်ကိုတော့ဒုတိယမြောက်ပုဂ္ဂိုလ်အဖြစ်ရွေးချယ်ချီးမြှင့်ခဲ့တာပါ။အဲလီဝိုင်ဇာစုကိုနိုင်ငံတကာမှာထင်ရှားတဲ့ပုဂ္ဂိုလ်တဦးချင်းစီကိုနှစ်စဉ်ပေးအပ်ချီးမြှင့်ရတဲ့အကြောင်းရင်းတွေထဲမှာအမုန်းတရားတွေကိုရင်ဆိုင်ဖြေရှင်းပေးရသူလူမျိုးတုံးတပ်ဖြတ်မှုကိုကာကွယ်ပေးသူလူကုန်တိုက်ခါကိုမြင့်တင်သူဆိုတဲ့ပြားလိုက်ကလက်ခံထားတဲ့အမြင်တွေကိုပြန်ပွားတိုးတက်အောင်ဆောင်ရွက်ပေးနေတာကြောင့်ဖြစ်တယ်လို့ပြားလိုက်ရဲ့ကြေညာချက်ကဆိုပါတယ်ဒါပေမဲ့ဒေါအောင်ဆန်းစုကြည်ကတော့နိုင်ငံတကာပြရုပ်ဖြစ်မျှော်လင့်ထားတဲ့အတိုင်းဒါတွေကိုဆောင်ရွက်ဖို့ပြက်ကွက်ခဲ့တယ်လို့အဲ့ဒီကြေညာချက်မှာဖော်ပြထားပါတယ်။လက်ရှိအရက်သားကောင်းဆောင်ဖြစ်တဲ့ဒေါအောင်ဆန်းစုကြည်အနေနဲ့သူ့နိုင်ငံတွင်းကရိုဟင်ဂျာမွတ်စလင်လူနည်းစုအပေါ်လူမျိုးစုအလိုက်ရှင်းလင်းဖယ်ရှားမှုနဲ့ပတ်သက်လို့ရက်တက်အောင်မပြုတ်လုံနိုင်ခဲ့တဲ့အပြင်ဒီကျူးလွန်မှုတွေကိုအတိမတ်တောင်မပြုတ်ခဲ့တဲ့အတွက်သူ့မှာတာဝန်ရှိတယ်လို့ Holocaust ပြတိုက်ကမြင်မိတယ်လို့ဆိုပါတယ်။ဒေါအောင်ဆန်းစုကြည်ကိုပေးပို့တဲ့စာထဲမှာလည်းလူခုန်တိုက်ခါနဲ့နိုင်ငံတကာလူခွင့်ရေးအတွက်မဆုံးမနစ်ကြိုးပမ်းခဲ့တဲ့သူတယောက်အနေနဲ့လူအများစုကမျှော်လင့်ခဲ့တယ်လို့စစ်တပ်ရဲ့ဆိုးရွားလာတဲ့နှင်ပန်းဖိနှိပ်မှုတွေကိုကန့်ကွက်ရှုံချလိမ့်မယ်။ပြစ်မှတ်ထားဖိနှိပ်ခံရတဲ့ရိုဟင်ဂျာတွေဘက်ကရက်တီလိမ့်မယ်လို့ဒေါအောင်ဆန်းစုကြည်ကိုသူတို့မျှော်လင့်ခဲ့ကြောင်းရေးသားထားပါတယ်။ဒါပေမဲ့ဒေါအောင်ဆန်းစုကြည်နဲ့သူ့ရဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဟာကုလသမဂ္ဂစုံစမ်းစစ်ဆေးသူတွေနဲ့ပူးပေါင်းဆောင်ရွက်ဖို့ညှင်းဆန်ခဲ့တယ်လို့သတင်းထောက်တွေကလည်းကန့်သက်ပိတ်ပင်ခဲ့ပြီးရိုဟင်ဂျာအတိုင်းဝိုင်းပေါ်အမုန်းတရားပြောဆိုချက်တွေပြန့်ပွားအောင်လုပ်ခဲ့တယ်လို့ American ပြည်ထောင်စု Holocaust Attainment ပြလိုက်ရဲ့စာမှာဖော်ပြထားပါတယ်။အခုလိုဒေါအောင်ဆန်းစုကြည်ကိုပေးအပ်ထားတဲ့ LD Wiser စုပြန်ပြီးရုပ်သိမ်းတာနဲ့ပတ်သက်လို့အလွန်အင်မတန်မှစိတ်ပြတ်မိတယ်လို့အမေရိကန်ဆိုင်ရာမြန်မာတမ်မတ်ကြီးဦးအောင်လင်းက VOE ကိုပြောပါရယ
်မြန်မာနိုင်ငံနဲ့အစ္စရေးနိုင်ငံဆိုလို့ရှိရင်လူလိုက်ရတဲ့နှစ်ကလည်းတစ်နှစ်တည်းဖြစ်ပါတယ်အစ္စရေးနိုင်ငံကိုရဲ့လူလိုက်ရေးကိုအတိအမှတ်ပြုတဲ့ခြေတော်အရှာနိုင်ငံမြန်မာနိုင်ငံကဒါပထမဆုံးနိုင်ငံဖြစ်ပါတယ်နိုင်ငံကြားမှာစစ်ကြည်ရင်းနေတဲ့ဆက်ဆံရေးရှိပါတယ်အစ္စရေးနိုင်ငံမှာရှိတဲ့ဂျူးလူမျိုးတွေကဒုတိယကမ္ဘာစစ်တုန်းကဒုက္ခမျိုးစုံနဲ့တည်ဆုံးခဲ့တဲ့ဒီ Holocaust ဖြစ်ရတရားဆိုလို့ရှိရင်ကျွန်တော်တို့မြန်မာလူမျိုးတွေအတွက်အမတန်ကိုစိတ်ဒုက္ခရောက်စေခဲ့ပါတယ်ဒီဖြစ်မျိုးကိုလည်းကျွန်တော်တို့အနေနဲ့လုံးဝမမြင်ကျင်ပါဘူးဆိုတဲ့ဟာကိုမြန်မာနိုင်ငံတနိုင်ငံလုံးဝနေပြီးတော့ဒီလိုမျိုးခံယူထားတာရှိပါတယ်အဲ့လိုမျိုးအချိန်မှာကြားတဲ့ကနေပြီးတော့ရခိုင်ပြည်နယ်မှာဖြစ်နေတဲ့ဖြစ်စဉ်ကိုသူတို့ရဲ့အဒုတိယကမ္ဘာစစ်တုန်းကဂျူးလူမျိုးတွေရဲ့ဖြစ်စဉ်တွေနဲ့ခိုင်းနိုင်တာလည်းဟာတော့လုံးဝမရှိလျော်ပါဘူးလို့ကျွန်တော်ထင်ပါတယ်။ အခုမြန်မာနိုင်ငံမှာဖြစ်နေတဲ့ဒီသူတို့ပြောနေတဲ့ရိုဟင်ဂျာတွေနဲ့လုံးဝဆက်ဆံမှုမရှိပါဘူးရိုဟင်ဂျာတွေသူတို့ပြောတဲ့ဟာနဲ့ပတ်သက်ပြီးတော့ကျွန်တော်တို့အနေနဲ့အမြဲတမ်းကျွန်တော်တို့ရှင်းပြဖို့ဆင်းသင့်ရှိပါတယ်ဒါကြောင့်မို့ဒီပြတိုက်ရဆိုလို့ရှိရင်အဖြစ်မှောက်ကိုမျက်ကွယ်ပြုထားတဲ့လူတွေရဲ့တုံးချမှုခံယူတဲ့အတွက်ကြောင့်ကျွန်တော်တို့ကဆိုလို့ရှိရင်ပြတိုက်ကဆုံးဖြတ်ချက်ကိုအင်မတန်ဝမ်းမြကျွန်တော်တို့စိတ်ပြတ်မိပါတယ်ဆိုတဲ့ဟာကိုကြင်ညာတာဖြစ်ပါတယ
်ဒါပြင်ဒီစုရုပ်သိမ်းလိုက်တဲ့အတွက်ဒေါံဆန်းစုကြည်အပေါ်မြန်မာပြည်သူတွေရဲ့အားပေးထောက်ခံမှုကိုထိခိုက်မှာမဟုတ်ဘူးလို့တာမန်ကြီးကပြောပါတယ
်သူတို့ပြတိုက်ကဆုံးဖြတ်ချက်တာမြန်မာနိုင်ငံတနိုင်ငံလုံးကနေပြီးတော့ဒေါံဆန်းစုကြည်ပေါ်ကိုထောက်ခံတဲ့ကျွန်တော်တို့ရဲ့ရည်တည်ချက်ကပြောင်းလဲသွားမှာမဟုတ်ပါဘူးဒီဥစ္စာကြောင့်လည်းမြန်မာနိုင်ငံမှာရဲ့အစိုးရဟာရခိုင်ပြည်နယ်မှာဆောင်ရွက်နေတဲ့လုပ်ငန်းတွေကဆက်လက်ပြီးတော့လှုပ်ဆောင်သွားဖို့ရှိပါတယ်ဆိုတဲ့ဟာကိုလည်းကျွန်တော်တို့ရဲ့သတင်းကြေညာချက်ထဲမှာထည့်ထားပါတယ်ခင်ဗျာ
ဒေါံဆန်းစုကြည်ကိုပေးဖို့တဲ့ပြတိုက်ရဲ့စာရဲမှာမြန်မာစစ်တပ်ကတိုင်းပြည်ကိုနှစ်ပေါင်းများစွာအုပ်ချုပ်ခဲ့တဲ့အမှားရင်းရလက်တွေကိုဒေါံဆန်းစုကြည်အနေနဲ့ခက်ခက်ခဲခဲရင်ဆိုင်ဖြေရှင်းနေရတာကိုအတိအမှတ်ပြုပေမယ့်အခုလိုရိုဟင်ဂျာတွေအပေါ်ပြင်းထန်တဲ့ဖိနှိပ်မှုတွေနဲ့ပတ်သက်လို့အရေးယူဆောင်ရွက်တင်ကြောင်းတိုက်တွန်းထားပါတယ်။ဒါ့အပြင်ရခိုင်ပြည်နယ်မြောက်ပိုင်းလူခွင့်ရေးချိုးဖောက်မှုတွေကိုစုံစမ်းစစ်ဆေးဖို့ကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်ဖို့လည်းတောင်းဆိုထားပါတယ်ရှင်
။ဒါကတော့ Holocaustအထိမ်းမှပြတ်လိုက်ကြီးကနေဒေါံဆန်းစုကြည်ကိုချီးမြှင့်တဲ့လူခွင့်ရေးစုပြန်လည်ရုပ်သိမ်းတဲ့အကြောင်းကြီးညာချက်နဲ့ပတ်သက်ပြီးတော့မအင်ဂျင်နီတင်ပြသွားတာပါ။တို့ရရှိမှာခင်ဗျာ။ဝင်းညာတွေပေါ်လူမျိုးတုံးတက်ဖြတ်မှုအဆင့်ထိကျူးလွန်နေတဲ့လက္ခဏာတွေဆက်ပြီးတော့ပေါ်ပေါက်နေစေဖြစ်တယ်ဆိုပြီးတော့ကုလသမဂ္ဂလူခွင့်ရေးမဟာမင်းကြီးကထပ်ပြီးတော့ပြောလိုက်ပါတယ်။ဒီကျူးလွန်မှုတွေကိုတရားစွဲဆိုနိုင်ဖို့လွတ်လပ်ပြီးတော့တမတ်ရှိတဲ့ရန်ရတရဖွဲ့စည်းဖို့လည်းတိုက်တွန်းတော့ပါတယ်။အကြောင်းစုံကိုမတ်တိန်ကြီးထိုက်ကစူးစီးတင်ပြထားပါတယ်ခင်ဗျာ။
ကုလသမဂ္ဂလူ့ခွင့်ရေးမဟာမင်းကြီးဇာအီရာအက်ဒ်အယ်ဟူစိန်ကရခိုင်ပြည်နယ်တွင်းမှာလူမျိုးတုံးတပ်ဖြတ်မှုနဲ့ပတ်သက်ပြီးအခိုင်အမာတန်တရားရှိနေတယ်လို့ဆွစ်ဇာလန်နိုင်ငံဂျီနီဗာကကုလသမဂ္ဂဌာနချုပ်မှာကျင်းပတဲ့ကုလသမဂ္ဂလူ့ခွင့်ရေးကောင်စီညီလာခံမှာပြောဆိုလိုက်တာပ
ါ This council is aware that my office has strong suspicions that acts of genocide may have taken place in Rakhine state
ဒီကနေ့မှာပြီးခဲ့တဲ့ဩဂုတ်လကတည်းကလူမျိုးတုံးတပ်ဖြတ်မှုလို့ရတဲ့ရှီကောင်းရှိနေတယ်လို့ကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာမဟာမင်းကြီးယုံကအခိုင်အမာတန်မြတ်ရှိထားတယ်ဆိုတော့လူ့ခွင့်ရေးကောင်စီကသိပါတယ်။ဒါကြောင့်မို့လို့လဲဒီနေ့ပိုင်းတွေအတွင်းတက်ခဲခံရတဲ့လူစုလိုက်ပြုံလိုက်တပ်ဖြတ်မြုံနံခံထားရတယ်လို့ဆွဆွဲခံထားရတဲ့လူဝင်ကြကြီးရွာတွေကိုမြေရုစက်တွေနဲ့ရှင်းလင်းဖယ်ရှားပစ်နေတယ်ဆိုတဲ့အစီရင်ခံချက်တွေဟာကျွန်တော်တို့တော့ထူးဆန်းမဟုတ်တော့ပါဘူး။နိုင်ငံကရာဇဝမှုဖြစ်တက်တည်ဖြစ်နိုင်ခြေတွေကိုအာဏာပိုင်တွေကရွေရွရှိရှိဖျက်ဆီးနေတဲ့အနေအထားဖြစ်ပါတယ်။လူဝင်ကြတွေခြေချနေထိုင်ခဲ့တဲ့မြေတွေကိုတင်ယူပြီးတခြားမျိုးနွယ်စုတွေနဲ့အစားထိုးနေရာချထားပေးနေတဲ့အစီရင်ခံချက်တွေလည်းရရှိထားပါတယ
်။ရခိုင်ပြည်နယ်ရင်းကရိုဟင်ဂျာတွေအပေါ်ကျူးလွန်တဲ့ပြစ်မှုတွေကိုမြန်မာအစိုးရအနေနဲ့စစ်စစ်မှန်မှန်တာဝန်ယူလုပ်ဆောင်ဖို့ပြောဆိုလိုက်သလိုပြစ်မှုကျူးလွန်သူတွေကိုရာဇဝတ်ကြောင့်အရာဆောင်ရွက်နိုင်ရေးလွတ်လပ်တဲ့ရန်တရားတရားဖွဲ့စည်းပါလို့လည်းကုလလူ့ခွင့်ရေးမဟာမင်းကြီးကအကြံပြုလိုက်ပါတယ
် The government must take steps towards real accountability for these violations and must fully respect the rights of the Rohingya including to citizenship
ဒီလိုချိုးဖောက်မှုတွေကိုမှန်တကယ်တာဝန်ခံရေးကိုအစိုးရအနေနဲ့တိတိကျကျစောင့်ရမှာဖြစ်တယ်လို့ရိုဟင်ဂျာတွေရဲ့နိုင်ငံသားဖြစ်ရေးပါဝင်ခွင့်ရေးကိုလည်းအပြည့်အဝလေးစားမှာဖြစ်ပါတယ်အခြေလက်ရှာရေးဖွဲ့ရဲ့နောက်ဆုံးအစီရင်ခံစာကိုစောင့်ဆိုင်းနေချိန်မှာပဲဒီကိစ္စတွေမှာတာဝန်ရှိရသူတွေကိုခုံရုံးမှာရာဇဝတ်ကြောင်းရအရေးယူဆောင်ရွက်နိုင်မယ်လွတ်လပ်ပြီးဗမလက်ကရန်ရသည့်တရက်ကိုဖွဲ့စည်းပေးဖို့လည်းကောင်စီအနေနဲ့တိုက်တွန်းဖို့ကျွန်တော်ကထပ်လောင်းအကြံပြုလိုပါတယ
်ရခိုင်ပြည်နယ်မြောက်ပိုင်းကရိုဟင်ဂျာလူမှုအတိုင်းအဝိုင်းတိတိသားသားရှင်းလင်းသွားတဲ့အချက်နောက်ရိုဟင်ဂျာတွေအခြေချနေမြေတွေကိုမြေထိုးဆက်တွေနဲ့ရှင်းလင်းနေတယ်ဆိုတဲ့အချက်တွေကိုထောက်ပြီးနိုင်ငံတကာရာဇဝတ်မှုမြောက်နိုင်တဲ့သက်တွေတွေကိုအာဏာပိုင်တွေရှင်းပစ်နေတဲ့သဘောလိုလဲကုလလူ့ခွင့်ရေးမဟာမင်းကြီးဇာအီရာအက်ဒ်အယ်ဟူစိန်ကဆွတ်ဆွဲလိုက်ပါတယ
် The situation of the Rohingya community in Myanmar and of some 900,000 Rohingya refugees in Bangladesh continue to be of intense concern
မန္တလေးမြို့ကရိုဟင်ဂျာလူမှုတိုင်ဝမ်ရောနောက်တစ်ခါဘင်္ဂလားဒေ့ရှ်ကရိုဟင်ဂျာဒုက္ခသည်ကိုယ်စိတ်နေပါလို့ရဲ့အခြေအနေဟာအလွန်အမင်းစိုးရိမ်စရာဖြစ်နေစေပါလူခွင့်ဆိုင်ရာလက်ထောက်တွင်းရေးမှုချုပ်ရဲ့ဘင်္ဂလားဒေ့ရှ်ခီးစဉ်နောက်ပိုင်းဒီသတင်းပတ်ထဲမှာကြေညာခဲ့တယ်လို့ပါပဲရခိုင်ပြည်နယ်တွင်မှာ မျိုးနွယ်စုလိုက်ရှင်းလင်းမှုတွေလုပ်နေစေလို့ကျွန်တော်တို့ယုံနေတယ်လေယုံကြည်ထားပါတယ်မွန်တော်မျိုးနွယ်မှာလူငယ်လူမှုအတိုင်းဝိုင်းတိတိကျကျရောပါသွားပြီးတခြားမျိုးတွေနဲ့ရွာတွေမှာလည်းတိတ်ပြီးမပြင်းထန်တဲ့စနေကြဖိနေမှုတွေအကျဉ်းပတ်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်ဘက်ကလူတွေဆက်ပြီးထွက်ပြေးနေကြရဆဲဖြစ်ပါတယ်လူငယ်တပ်ဖွဲ့တွေနဲ့ဒေသခံပြည်သူစစ်တေရဲ့တပ်ဖြတ်မှုအာမပြချင်းမှုပြည်ဆိုင်ညင်ပါမှုပြန်ပြေးဆွေးမှုရှိတယ်ဆိုတော့ပြောဆိုချက်တွေလည်းရှိနေတယ်လို့ဒီနယ်နဲ့စားနပ်ရိက္ခာရရှိခွင့်ကိုတရားဝင်ပြစ်ပင်ထားတဲ့အတူဒေသတွေမှာမပြတ်မှုကြီးကြောင့်ရိုဟင်ဂျာတွေထွက်သွားစေဖို့ရည်ရွယ်ချက်ရှိနေလုပ်နေပုံလည်းရပါတယ
်ရိုဟင်ဂျာတွေအပေါ်လူမျိုးတုံးတပ်ဖြတ်မှုလူမျိုးစုအလိုက်ရှင်းလင်းမှုဆွဆွဲချက်တွေကိုမြန်မာတပ်မတော်ဘက်ကပေးချထားပြီးမြန်မာစစ်တပ်ကိုပြစ်မှတ်ထားဒဏ်ခတ်ပိတ်ဆို့မှုတွေချက်မှဆောင်ရွက်ဖို့ဆုံးဖြတ်ပြောဆိုနေကြတဲ့ဒီတိုင်းနဲ့ဥရောပသမဂ္ဂတို့အနေနဲ့အဖြစ်မှန်ကိုမျက်ကွယ်ပြုနေတယ်လို့တုံ့ပြန်ခဲ့ပါတယ်။အခြေအနေကိုမှန်မှန်ကန်ကန်သုံးသပ်ဆွန့်ဖြတ်မှရခိုင်အရေးလက်တွေ့ဆန်းတဲ့တိုးတက်မှုဖြစ်လာမယ်လို့လည်းတက်မတော်ကပြောဆိုတုံ့ပြန်ထားပါတယ်ရှင်
။မတင်ကြီးထိုက်ပြောပြတော့တာဖြစ်ပါတယ်။မြန်မာနိုင်ငံအနောက်ကျန်းရခိုင်ပြည်နယ်ကကိစ္စပြီးတော့မြန်မာနိုင်ငံအရှိဘက်ထိုင်းမြန်မာနယ်စပ်ကအခြေအနေဆက်အောင်မှာထိုင်းနိုင်ငံရဲ့မြောက်ပိုင်းဒေသမှာမူရစီဝါနှင်းနှင်းစစ်ဆင်မှုတွေဆက်တိုက်ပြုလုပ်ခဲ့ရမှာအခုရပိုင်းအတွင်းမှာပဲအိနီးနာချင်းနိုင်ငံတွေကနေလာတဲ့စိတ်ကြွဆေးသုံးသန်းဖမ်းဆီးရမိခဲ့တဲ့အကြောင်းထိုင်းအာဏာပိုင်တွေကထုတ်ခေါ်ပြောဆိုလိုက်ပါတယ်အကြောင်းစုံကိုထိုင်းမြန်မာနယ်စပ်က VOA သတင်းတောက်မတ်အေးမှာအခုလိုသတင်းပေးပို့ထားတာကိုနားဆင်ပါခင်ဗျာ
မြန်မာနိုင်ငံရှမ်းပြည်နယ်နဲ့ထိစပ်နေတဲ့ထိုင်းနိုင်ငံမြောက်ပိုင်းချင်းရိုင်ခရိုင်မဲလောင်မြို့နယ်အတွင်းမှာထိုင်းနိုင်ငံသားဇုံတွဲမောင်းလာတဲ့ Toyota ငွေရောင်ကားကိုတားဆီးစစ်ဆေးရကနေစိတ်ကြွဆေးအထုတ်ပေါင်း3,000အလုံးရင်နဲ့ဆိုရင်စိတ်ကြွစီ3,000ကိုဖမ်းဆီးမိခဲ့ကြောင်းချင်းရံရဲမှူးကြီးယူထချိုင်းကသတင်းစာရှင်းလင်းပွဲလုပ်ပြီးထုတ်ဖော်ပြောဆိုသွားပါတယ်။စိတ်ကြွစီကိုကိုယ်တလုံးတစ်စိတ်နဲ့ထုတ်နေတာဟာမြန်မာနိုင်ငံအတွင်းဝါကိုးကန့်နေမြေတွေကနေတဆင့်ထိုင်းနိုင်ငံချင်းရိုင်အဲ့ဒီကနေတဆင့်ထိုင်းတောင်ပိုင်းမလေးနယ်စပ်အထိတည်ယူနေကြတာဖြစ်တယ်လို့လည်းထိုင်းအနာပိုင်းဒီဘက်ကပြောဆိုနေကြတာပါ။ UWSA ဝါတပ်ဖွဲ့ရဲ့ရှမ်းပြည်လာရှိုးမြို့ကဆက်ဆံရေးရုံးရဲ့ဒုတိယတာဝန်ခံဦးညီရန်ကတော့VOA ကဆက်သွယ်မင်းမြန်းစင်မှာအခုလိုပြောပြပါရယ
်ဒီကိုတော်လုံးဆက်တဲ့ဒစိတ်ပြေးတိုင်းကကျွန်တော်ကအခွဲညွန့်နေတယ်အဲကျွန်တော်တို့အထက်မဲခေါင်းမြင့်တကြောမှာကျွန်တော်ကအခွဲတွေလှုပ်ရှားတာမရှိဘူးအထက်မှာတော့အလုံးတည်နေကြပဲဩအမှားထားနေဒီဒုစစ်တွေလှုပ်ရှားတဲ့နေရာတွေပဲအာကျွန်တော်ကအခွဲရဲ့နာမည်ကိုသုံးမိမှဒါမျိုးလှုပ်တာတွေဒါမျိုးကတော့ကျွန်တော်လည်းဖားနေတယ်ပဲ
ထိုင်းအနာပိုင်းကဘူးရစီအများဆုံးဝင်ရောက်ရာမြောက်ပိုင်းချင်းမိုင်ချင်းရိုင်ဒေသကအဝေးကြီးလမ်းနေနဲ့နေဆက်ခိုးလမ်းနေမှာပါထိုင်းစစ်တပ်ရဲတွေမူရနှိမ်နှင်းပူးပေါင်းအဖွဲ့တွေက24နာရီလုံးမူရစေဝါရောင်းဝယ်တဲဆောင်သူတွေကိုစောင့်ကြည့်စစ်ဆေးနေပြီးဖမ်းဆီးနေတာဖြစ်ပါတယ်ပြီးခဲ့တဲ့ပတ်ကတော့ထိုင်းနိုင်ငံမြောက်ပိုင်းချင်းမိုင်ဒေသမဲအိုင်းခရိုင်အတွင်းမှာမြန်မာနိုင်ငံသားနှစ်ဦးကိုသူတို့တည်လာတဲ့ဗိမ်းပြုထုတ်တွေနဲ့အတူဖမ်းဆီးမိခဲ့ကြောင်းထိုင်းအနာပိုင်းတွေကပြောဆိုခဲ့ပါတယ်မြန်မာနိုင်ငံသားနှစ်ဦးထံကနေ15ကီလိုခွဲရှိတဲ့ဗိမ်းပြုထုတ်30ထုတ်နဲ့ထိုင်းဘက်ဝင်3,600သိန်းပါဖမ်းဆီးမိခဲ့ပါတယ်မြန်မာလာအိုထိုင်းထိစပ်နေတဲ့ရွှေတိရစ္ဆာန်ဒေသဟာကမ္ဘာပေါ်မှာမူရစေဝအများဆုံးထုတ်လုပ်ရနေရာတစ်ခုအဖြစ်လူသိများခဲ့ပြီးနှစ်စဉ်စိတ်ကြွသေးတွေတန်းနဲ့ချီပြီးဖမ်းဆီးမိနေတာပါမဲကောင်မြေကျောင်းတစ်လျှောက်မှာထိုင်းမြန်မာလာအိုတရုတ်စတဲ့အင်းနီနာချင်းနိုင်ငံတွေစုပေါင်းပြီးမူရစေဝါတိုက်ဖြတ်ရေးတွေလှုပ်ဆောင်နေပေမဲ့စိတ်ကြွသေးထုတ်လုပ်မှုတွေကတော့ရော့ကျသွားတာမျိုးတွေတော့သိမရှိပါဘူးရှင
် VOA သတင်းတော်မအေးမာရဲ့သတင်းတော်ကိုနားဆင်ကြရတာဖြစ်ပါတယ်တို့ရရှင်များခင်ဗျာကျမ်းမတန်းတူရေးနဲ့ပတ်သက်ပြီးတော့ဘယ်သူမှအာဏာရှိရဲဆိုတာကိုအဓိကကြီးလေရှိတာမျိုးကဘာတဝန်းကျမ်းမာတန်းတူရှိရေးအတွက်ကုလသမဂ္ဂကစပြီးတော့အမျိုးသမီးတွေကိုစွမ်းဆောင်ရည်မြင့်အောင်လုပ်ပေးပြီးကျမ်းမာခွဲခြားဆက်ဆံမှုမရှိစေဖို့အတွက်လှုပ်ဆောင်နေပါတယ်လို့ကုလသမဂ္ဂအတွင်းမှုချုပ်ကမတ်လ၈ရက်နေ့မှာကြက်ရောက်မဲ့နိုင်ငံတကာအမျိုးသမီးများနေ့မှာအမှားစကားပြောဆိုလိုက်ပါတယ်အပြည့်အစုံကိုဒေါက်ခင်မျိုးသက်ကပြောပြပေးပါလိမ့်မယ်ခင်ဗျာ
2018နိုင်ငံတကာအမျိုးသမီးများနေ့ဆောင်ပုဒ်ကမြို့ပြနဲ့ကျေးလက်တက်ကြွလှုပ်ရှားသူတွေကအမျိုးသမီးတွေရဲ့ဘဝကိုပြောင်းလဲပေးချဖို့အတွက်အချိန်ကျပြီဆိုတာပဲဖြစ်ပါတယ်။ဒီလိုကျေးလက်နဲ့မြို့ပြကစားပြီးတနင်္ဂနွေအဆင့်အထိအဲ့ဒီကမှတဆင့်တက်ပြီးကဘာတလွားအမျိုးသမီးတွေကိုခွဲခြားဆက်ဆံမှုမရှိစေဖို့အတွက်ဖန်တီးလာနိုင်အောင်မှုဒီဆောင်ပုဒ်ကိုရွေးချယ်ထားတာပါ။နိုင်ငံတကာအမျိုးသမီးများနေ့ကိုကုလသမဂ္ဂကအမျိုးသမီးများရဲ့အခွင့်အရေးနဲ့နိုင်ငံတကာငြိမ်းချမ်းရေးအတွက်ဂုဏ်ပြုတဲ့အနေနဲ့သတ်မှတ်ထားတာဖြစ်ပြီးကုလသမဂ္ဂမှလည်းအမျိုးသားတွေကအမျိုးသမီးတွေထက်ရပိုင်ခွင့်ပိုးပြီးတာနေတဲ့အဖြစ်တွေ့နေရတာမို့ဒါကိုပြောင်းလဲပြစ်ဖို့အတွက်စူးစမ်းနေပါတယ်လို့က
We live in a male-dominated world with a male-dominated culture. And this is true in governments, public administrations, the private sector, but also in international organizations like... Our aim is to have parity across the board in the whole of the United Nations, and this will be a key instrument for us to be able to fight sexual exploitation and abuse with zero tolerance, to fight sexual harassment.
ကျွန်တော်ရဲ့ဦးတည်ချက်ကကုလသမဂ္ဂအဖွဲ့အစည်းတစ်ခုလုံးမှာကြားမဒဏ်လူအခွင့်အရေးရရှိမှုအတွက်ကြိုးပမ်းဖို့ပါပဲ။ဒီလိုလှုပ်ဆောင်ခြင်းအပြင်လိမ္မာဆိုင်ရာနှောက်ယှက်စော်ကောက်မှုတွေကိုတိုက်ဖျက်ရမှာနဲ့လုံးဝတိကျမှာမဟုတ်ဘူးဆိုတာ policy ချမှတ်ရမှာအထောက်အကူဖြစ်စေမှာပါ။ဒီနည်းနဲ့ကုလသမဂ္ဂကြီးမှာအမျိုးသားရောအမျိုးသမီးရောအတူတကွဒန်းတူအပြည့်အဝလုပ်ကံခွင့်ရရှိမှာဖြစ်တယ်လို့အဖွဲ့ဝင်နိုင်ငံတွေမှာလည်းအမျိုးသားရောအမျိုးသမီးတွေပါဒန်းတူအခွင့်အရေးခံစားခွင့်ရရှိစေမှာဖြစ်ပါတယ်
။ကဘာတလွားမှာကြည့်ရင်အလောက်ခွင့်မှာလောက်ရတဲ့အလောက်ချင်းတူပေမဲ့အမျိုးသမီးတွေဟာအမျိုးသားတွေထက်ရာဂိုင်းနှုန်း30ကနေ40လောက်ထိလစာပိုးပြီးနေတာကိုတွေ့ရတယ်လို့ကုလသမဂ္ဂကထုတ်ပြန်ထားတယ်လို့အမျိုးသမီးတွေဟာအကျန်းဖက်မှုရဲ့တားကောင်တွေဖြစ်နေအခုထိခံစားနေရသေးပဲလို့ဆိုပါတယ်။ဒါကြောင့်နိုင်ငံတကာအမျိုးသမီးများနေမှာအမျိုးသမီးတွေရဲ့ရပိုင်ခွင့်တိုးတက်လာစေဖို့နဲ့အမျိုးသမီးတွေကိုအကာအကွယ်ပေးဖို့အတွက်အသည့်တိုးလာအောင်အလေးထားပြီးပညာပေးမှုတွေအမျိုးမျိုးကိုလှုပ်ဆောင်နေရှိပါတယ်။မတ်လ၈ရက်နေ့မှာကမ္ဘာတစ်လောကအမျိုးသမီးများနေကိုအမျိုးသမီးနိုင်ငံရေးသမားတွေအမျိုးသမီးစီးပွားရေးလုပ်ငန်းရှင်တွေလို့အမျိုးသမီးအတိုင်းဝိုင်းခေါင်းဆောင်တွေဟောပြောမှုတွေနဲ့အတူပြောပွဲရှင်ပွဲတွေကိုကျင်းပလေရှိပါတယ်။ကျောင်းတွေမှာလည်းအမျိုးသမီးတွေရဲ့ခန္ဓာအရေးပါမှုတွေဩဇာတက်ရောက်မှုတွေကိုစည်ရေးလူပွဲတို့ပြပွဲတို့ပြိုင်ပွဲတို့နဲ့ကျင်းပကြတာပါ။ American ပြည်ထောင်စုမှာတော့နိုင်ငံတကာအမျိုးသမီးများနေကို Washington DC ကပြည်သူ့ရင်ပင်မှာလာရောက်စုရုံးကြပြီးဟောပြောပွဲတွေနဲ့စီစီကားကားကျင်းပမှာဖြစ်ပါတယ်။ Britain ကလန်ဒန်မြို့မှာတော့နိုင်ငံတကာအမျိုးသမီးနေအတွက်အခမ်းအနားပေါင်း150ကျင်းပဖို့ရှိပြီးဗြိတိန်မှာအမျိုးသမီးတွေပထမဆုံးစားပြီးမဲပေးခွင့်ရတဲ့နှစ်တရာပြည့်နဲ့လဲတိုက်ဆိုင်နေတာမို့အထူးချီတက်ပွဲတွေကိုတနင်္ဂနွေနေ့မှာပြုလုပ်ဖို့အတွက်စီစဉ်ထားပါတယ်။အမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံကတော့မြန်မာနိုင်ငံတွင်ဖြစ်ပွားနေတဲ့ဖြစ်စဉ်တွေအပေါ်မှာအထူးစိုးရိမ်နေရတယ်လို့တရားဥပဒေစိုးမိုးမှုမရှိတဲ့အတွက်အမျိုးသမီးတွေရဲ့ဘဝလုံခြုံရေးပိုးပြီးဆိုးလာတဲ့အဖြစ်နဲ့ကြုံနေရကြောင်းနဲ့တိုင်းရင်းသားလူမှုအတိုင်းဝန်းတွေကြားမှာပဋိပက္ခအခြေအနေတွေဖြစ်အောင်လှုပ်ဆောင်နေသူတွေကိုနိုင်ငံတော်အစိုးရကနေအလေးနက်ထားအရေးယူဆောင်ရွက်ပေးဖို့အတွက်2018နိုင်ငံတကာအမျိုးသမီးများနေမှာတိုက်တွန်းလိုက်ပါတယ်
။ဒေါက်ခင်မျိုးတက်ပြောပြသွားတာဖြစ်ပါတယ်။ VOA မြန်မာပိုင်းကကြာသပတေးမဲဖက်အစီအစဉ်တွေကိုဆက်လက်ပြီးတော့အသံလွှင့်နေပါတယ်။အခုထုတ်လွှင့်ပေးနေတဲ့ VOA အစီအစဉ်တွေကိုရေဒီယိုနဲ့ Facebook ကနေနားဆင်နိုင်တယ်လို့အင်တာနက်ဆက်မင်းနာဖြစ်တဲ့ burmese.voanews.com မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်တယ်လို့စာနယ်လေးဖတ်ရှုနိုင်ပါတယ်ခင်ဗျာ VOA ကိုဝေဖန်အကြံပြုလို့တည်ခြင်းတောင်းညနေဆိုလို့ရှိရင် VOA ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြည်ပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလမ်းမီတာ190ကနေပြန်လည်ပြီးထုတ်လည်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာ။မြန်မာစံတော်ဒီမိနစ်6နာရီခွဲရှိပါပြီ။တော်ရရှင်တို့အခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းရဲ့ခြားသာရင်းနေနဲ့ခင်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။လိုင်းဒိုမီတာ32 40 48တို့အပြင်လိုင်းလက်မီတာ190 kHz 1505ကပါထူးချက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းနာရီခွဲအစီအစဉ်မှာကမ္ဘာသတင်းမီဒီယာတွေဘောကမြန်မာနိုင်ငံအကြောင်းကောက်နှုတ်တင်ပြချက်ကိုနားဆင်ရမှာဖြစ်တယ်လို့အင်္ဂလိပ်စာသင်ခန်းစာသူယုံကြည်ရဆတဲ့ခဏတွေနဲ့အတူ
Military intervention ဆိုတာတော့ကုလသမဂ္ဂကအခု R2P ကိုလုံခြုံရေးကောင်စီမှာ2010ခုနှစ်ကမီဒီယာမှာ
ဒါကတော့မြမဒီတုံးသက်ချက်အစီအစဉ်ကိုတင်ဆက်တဲ့ခါမှာအပြည့်စုံကြားကြရမှာပါအခုရင်ဆုံးတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်တွေကိုမူလအပေါ်မပြည့်ဦးကျော်စန်းသားနဲ့အတူပြပေးပါမယ်ခင်ဗျာ
ရိုဟင်ဂျာတွေကိုဆက်ဖြတ်နေရတဲ့ပတ်သက်ပြီးဘာမှမပြောတာကိုကြတော့ရှုတ်ချနေကြတယ်ယမင်ကြတော့ခေါ်လို့ဆိုတဲ့ခေါင်းစဉ်နဲ့ဆောင်းပါတစ်ပုဒ်ကို farnews.com မှာဖတ်ရပါတယ်နိုဘတ်ဆူရှင်အမျိုးသမီးဆုံးဦးတို့ဟာကော့ခ်ဆက်ဘဇာမှာဒုက္ခသည်အမျိုးသမီးတရားနဲ့တွေ့ပြီးမြန်မာနိုင်ငံခေါင်းဆောင်တွေကို genocide ပြုလုပ်မှုနဲ့ ICC တင်ဖို့တောင်းဆိုနေကြပါတယ်။ဒီညမှာမင်းစရာရှိရာအမေရိကန်ကြောထောက်နောက်ကံပြုမှုနဲ့ဆော်ဒီအရေဗျဥဆောင်ပြီးယမန်မှာစစ်တိုက်နေတာကြတော့ခေါ်ဆိုတာပဲဖြစ်ပါတယ်။အမေရိကန်ခေါင်းဆောင်တွေဆော်ဒီခေါင်းဆောင်တွေနဲ့သူတို့ရဲ့အပေါင်းအသင်းတွေဟာလည်း genocide လူမျိုးလိုက်တပ်ဖြတ်မှုကိုကျူးလွန်နေကြတာသိကြပါတယ် UNHRW UNICEF နဲ့ Amnesty International ခေါ်နိုင်ငံတကာလူချင်းချင်းသာခွင့်အဖွဲ့တို့အပါအဝင်နိုင်ငံတကာအဖွဲ့အစည်းတွေဟာလည်းဒါကိုမြင်နေတွေ့နေကြတာပါပဲတရားပဲပြစ်မှတ်တွေကိုဘုံကျဲတယ်အငါဘေးဆိုင်အောင်တမင်တကာလှုပ်ထားတယ်၃နှစ်လုံးလုံးပိတ်ဆို့ထားလိုက်တော့အပြစ်မဲ့တဲ့အမျိုးသမီးတွေနဲ့ကလေးငယ်တွေစမ်းသပ်ချီပြီးသေဆုံးနေကြရပါတယ်ဒီအရေးအတွက်လည်း Nobel ဆုရှင်တွေအနေနဲ့အစီအစာဆွေးနွေးတင်ပြပြီးကုလသမဂ္ဂရောဥရောပသမဂ္ဂရောတဆင့် ICC ခေါ်နိုင်ငံတကာရာဇဝတ်ရုံးကိုရောက်အောင်လှုပ်ဆောင်တင်ပါတယ်ရူဟင်ဂျာတွေအပေါ်မှာဖြစ်နေသလိုပဲယမန်ပြည်သူတွေအပေါ်မှာလည်း genocide လူမျိုးလိုက်တပ်ဖြတ်မှုကျူးလွန်နေကြတာပါအာရဗ်ကမ္ဘာရဲ့အဆင်ပြေဆုံးနိုင်ငံတစ်ခုမှဖြစ်နေတာပါဒါပေမဲ့ဒီအရေးမှာကြတော့ Nobel Committee ကလှုပ်တင်တာကိုစီစဉ်ချာချာလှုပ်တာမတွေ့ရပါဘူးဒီ committee ကနိုင်ငံရဲ့ Nobel ဆုချီးမြှင့်ခဲ့တဲ့သမ္မတဥဘာမားရဲ့လက်ထက်မှာပဲအစီအလပိုင်းမှာစစ်ပွဲတွေပုံမှုများပြလာပါတယ်။ဥရောပယူကရိန်းဘက်မှာလည်းပဲစစ်ပွဲတွေဖြစ်လာခဲ့ပါတယ်။ဒါကိုကြည့်ရင် Nobel Committee ရဲ့လက်ရက်တွေဟာမိစ္ဆာတစ်ဖက်ရင်ဖုတ်တစ်ဖက်လို့ဆိုရမှာဖြစ်ပါတယ်။ယမန်မှာဘုံကျဲပြီးအရသားတွေကိုဆေးဆုံးစေတဲ့ကိစ္စဟာစစ်ဥပဒေနဲ့ကုလသမဂ္ဂပဋိညာဉ်ကိုချိုးဖောက်နေတာဖြစ်ပါတယ်။ဆရာဇုံမှုကိုစီလီယန်နဲ့ကျူးလွန်နေကြတာပါ။အမေရိကန်ကပံ့ပိုးပြီးဆော်ဒီအရေဗျဥဆောင်နေတဲ့ညွန်ပေါင်းအဖွဲ့အနေနဲ့ဒီယူမိုက်မှုကိုရပ်ဆိုင်ဖို့ Nobel Committee ကတောင်းဆိုရမှာဖြစ်တယ်လို့ HRW လူခွင့်ရေးအဖွဲ့အနေနဲ့လည်းသူတို့ရဲ့နှစ်စဉ်ထုတ်နေမြဲလူခွင့်ရေးချိုးဖောက်မှုအတွက်ဆက်စရာကောင်းတယ်ဆိုတော့စည်ရင်းထဲမှာဒီမဟာမိတ်တွေကိုထည့်သွင်းရပါလိမ့်မယ်။ဒါ့အပြင် American ဥရောပသမဂ္ဂအစိုးရတွေကဆော်ဒီအရေဗျကိုဒေါ်လာဘီလီယံ100ကျော်ဘူးလက်နက်တွေရောင်းချနေမှုကိုလည်းချက်ချင်းရပ်ဆိုင်ပေးဖို့တောင်းဆိုသင့်ပါတယ်။အရသားတွေကိုဆက်ဖြတ်ရမှာအဆုံးပြုနေရာကိုစီးပီးကြီးနဲ့ဆော်ဒီအရေဗျကိုလက်နက်ရောင်းနေရဟာဆရာဇုံမှုအပါအဝင်နိုင်ငံတကာဥပဒေတွေကိုချိုးဖောက်အောင်မှာအလိုတူအလိုပါဖြစ်နေပါတယ်လို့យေတာထားပါခင်ဗျာ
ဆက်လက်တင်ပြကြင်တာကတော့ The Guardian သတင်းစာမှာ Hannah Ellis Peterson យေတာထားတဲ့ဆောင်းပါးဖြစ်ပါတယ်ရိုဟင်ညာတွေကြုံတွေ့နေရတဲ့ဒုက္ခပြဿနာတွေနဲ့ပတ်သက်ပြီးတော့ဗြိတိသျှပါလီမန်အမတ်တွေဟာတစ်ဖက်တည်းဆွဆွဲမှုတွေပြုလုပ်ခဲ့ကြတယ်လို့မြန်မာစစ်တပ်ကဆွဆွဲလိုက်တယ်လို့ရခိုင်ပြည်နယ်အတွင်းမှာအကြမ်းဖက်မှုတွေတပ်ဖြတ်မှုတွေအဓမ္မတာမယာပြုကျင့်မှုတွေမိရှူတာတွေပြုလုပ်နေတယ်ဆိုတာလဲမမှန်ကမှဘူးဆိုပြီးတော့ညှင်းဆူလိုက်ပါတယ်မြန်မာနိုင်ငံမှာလူနည်းစုမွတ်စလင်တွေပေါ်အကြမ်းဖက်မှုတွေပြုလုပ်နေတဲ့အတွက်ဆိုပြီးဒါဇင်နဲ့ချီတဲ့ဗြိတိသျှလွှတ်တော်အမတ်တွေကမြန်မာနိုင်ငံအပေါ်အရေးယူဒဏ်ခတ်မှုတွေချမှတ်ဖို့အတွက်နိုင်ငံသားရေးဝန်ကြီးဘော်ရစ်ဂျွန်ဆန်နဲ့ EU တို့ကိုတောင်းဆိုခဲ့ကြပါတယ်ဒီတောင်းဆိုချက်တွေကိုတုံ့ပြန်ရမှာမြန်မာစစ်တပ်ကတာဝန်ရှိတယ်ဆိုတဲ့ရာဇဝတ်မှုစွပ်စွဲချက်တွေအားလုံးကိုပယ်ချလိုက်ပြီးလွှတ်တော်အမတ်တွေဟာတကယ်လက်တွေ့အခြေအနေမှန်ကိုမျက်ကွယ်ပြုထားကြတယ်လို့ပြောဆိုလိုက်ပါတယ်မြန်မာစစ်တပ်ဟာဒီပဋိပက္ခကိုစတင်မိမွေးသူဟာတရားမဝင်ခိုးဝင်နေထိုင်ကြတဲ့ဘင်္ဂလီတွေနဲ့အာဆာဆိုတဲ့ရိုဟင်ဂျာစစ်သွေးကြောအုပ်စုဖြစ်တယ်လို့ပြောပါတယ်။အကြမ်းဖက်မှုတွေနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးမှုတွေပြုလုပ်ခဲ့ပြီးလုံခြုံရေးတပ်ဖွဲ့ဝင်တွေအနေနဲ့တရားမဝင်တပ်ဖြတ်တာတွေ၊လိင်အကြမ်းဖက်မှုတွေမတိမ်းမှုတွေမှာပါဝင်ပတ်သက်ခြင်းမရှိကြောင်းဥပဒေမဲ့တပ်ဖြတ်တာနှိပ်စက်တာဖမ်းဆီးတာမိရှို့တာမျိုးတွေလည်းမရှိပါဘူးလို့ပြောပါတယ်။ HRW လူခွင့်ရေးဖွဲ့ကြီးရဲ့အာရှရေးရာဒုတိယညွှန်ကြားမှု Phil Robertson ကတော့ဒီလောက်မျက်နှာပြောင်တာမျိုးတွေ့ရခဲ့ပါတယ်။တက်မလို့ဟာအချက်မဲ့လုတ်တက်တဲ့အတွေ့အကြုံတွေအများကြီးရှိပါတယ်။ဆယ်စုနှစ်တွေနဲ့ချီပြီးတော့သူတို့ရဲ့လူခွင့်ရေးချိုးဖောက်မှုတွေကိုဖုံးကွယ်လာခဲ့တာပါလို့ပြောဆိုကြောင်းစသဖြင့်ရေးသားထားပါတယ်။
ဗီဒီယိုရဲ့ကြာသပတေးနေ့မနေ့ဖက်အစီအစဉ်တွေကိုနားဆင်နေကြတာဖြစ်ပါတယ်။အခုတော့အင်္ဂလိပ်စာသင်ခန်းစာကိုလေ့လာကြပါမယ်။မနေ့ကနေ့နားဆင်နေကြအမေရိကန်အီဒီယန်တို့အင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လာလတ်တန်းကအစီအစဉ်တင်ဆက်ပေးနေတာဖြစ်ပါတယ်ခင်ဗျာ
။ဒီနေ့မြတ်တွေ့တင်ပြမယ့် idiom အသုံးကတော့
hit the ground running
ဖြစ်ပါတယ်။စာလုံးပေါင်းကHIT hit tiga yaita the ground ground the ground garo meji running running garo pi da ko su lo ba de sakabite khulon ye dai yai de ba garo yeji ko ti pi pi da bo shin idiom su re the white de ba garo lungan gwe ma sa pi alou lou da ni tin pya mani garo be tan pi de ka de alou ma sa tong nai ne lu myo ko su lo da phit ba de လူတူဟာခြေချပြီးဟေးဆိုတာနဲ့စံတဘွားဘွားမလုံနေရပဲလမ်းတောင်မလျှောက်တော့ပဲပြေးတောင်ပြစ်တတ်တဲ့လူမျိုးဆိုလို့ရှိရင်ဘလောက်တောင်အလို့ရှင်တူဦးနေနဲ့အတုံးတက်မလဲဆိုတာတော့ရှင်များစဉ်းစားပဲကြည့်နိုင်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George ကိုပေးတဲ့ဥမာကိုနှားဆင်ကြည့်ကြရအောင
် We need someone who can hit the ground running a person who needs no training
ကျွန်တော်တို့လူတွေကလူငန်းကွေမှာအစကတည်းကစွမ်းစာနဲ့အတုံးတက်တဲ့လူမျိုးဖြစ်ပါလေ။တင်နန်းတွေဘာတွေပေးဖို့မလိုမဲ့လူစားမျိုးပေါ့လို့အသေးပေးရပါလေ။ဥပမာကိုနောက်တစ်ခေါက်နားဆင်ကြရအောင်
။ We need someone who can hit the ground running, a person who needs no training.
စွမ်းစာရှိတဲ့အတုံးတက်မဲ့လူမျိုးဆိုရင်ဘယ်လိုလုပ်ကိုင်နိုင်စွမ်းရှိတယ်လို့ပြောမလဲ
။ Hit the ground running.
လို့ပြောရမှာဖြစ်ပါလေ။အဲ့ဒါကတော့ဒီကနေ့မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါလေ။
ဒါကတော့မနေ့ကအင်္ဂလိပ်စာသင်ခန်းစာကိုနားဆင်ကြရတာဖြစ်ပါတယ်အခုတော့မြမရေးသုံးသပ်ချက်ကိုတင်ဆက်ပေးပါတော့မယ်အခုတလောရခိုင်ပြည်ထောင်နယ်ပတ်သက်ပြီးတော့ R2P Responsibility to Protect အကာအကွယ်ပေးဖို့တာဝန်ရှိတယ်ဆိုတဲ့အမူအရမြန်မာနိုင်ငံတွေကိုနိုင်ငံတကာကဝင်ရောက်လှုပ်ဆောင်မယ်မြန်မာတာဝန်ရှိသူတချို့ကို ICC International Criminal Court နိုင်ငံတကာရာဇဝတ်မှုခွင့်ရုံးကိုတင်မယ်ဆိုတဲ့လော်စော်မှုတွေခံမှန်းပြောဆိုတာတွေကြားနေရပါတယ်ဒီကိစ္စတွေရဲ့သဘောတဘာဝနဲ့တကယ်ဖြစ်လာနိုင်တဲ့အလားအလာဘယ်လောက်ရှိတယ်ဆိုတာကိုနိုင်ငံတကာဥပဒေနဲ့လူခွင့်ရေးပါရဂူလေးဖြစ်နိုင်ငံတကာတက္ကသိုလ်တွေမှာနှစ်ပေါင်းများစွာပမောက္ခအဖြစ်တာဝန်ထမ်းဆောင်ခဲ့သူလေးဖြစ်တဲ့ဒေါက်တာမြင့်ဆောင်နဲ့ဒေါက်တာမြင့်ဆောင်နဲ့ဦးကျော်စံသာဆွေးနွေးတုံ့သက်ထားပါတယ်ရှေးဦးစွာ R2P နဲ့ပတ်သက်တဲ့အကြောင်းကိုဒေါက်တာမြင့်ဆောင်ကအခုလိုစပြီးတော့ရှင်းပြပါတယ်
R2P ဆိုတာ Responsibility to Protect O2O2 ဆိုပြီးတော့ပြောလိုက်တာပါအဲ့ဒါကဘယ်လိုဖြစ်တဲ့ဆိုတာရာဇဝင်ကြောင်းလေးတော့ပမိုင်းကြောင်းလေးတော့နည်းနည်းပြောရမယ်2005ခုနှစ်မှာကုလသမဂ္ဂတစ်နှစ်50မြောက်နှစ်ကဒီကမ္ဘာချီတီညာဆမ်မစ်ကလုပ်ပြီးတော့အဲ့ဒီ2005ခုနှစ်မတိုင်ခင်ကလည်းရဝန္ဒါလို့1990ခုနှစ်မှာဒီဂျီနိုဆိုက်တပ်ဖြတ်မှုများဆိုးရွားဖြစ်ခဲ့တယ်ဆိုပေမဲ့ကာလို့ခေါ်တဲ့ယူဂိုစလာဗီးယားမှာလည်းဖြစ်တဲ့ဆိုအဲ့လိုတပ်ဖြတ်မှုတွေကိုကားစီနိုင်တဲ့ဒါစီနောက်တစ်ခါတာဝယ်နိုင်ကားဝယ်နောက်တစ်ခါကုစားနိုင်ဘယ်လိုကုစားမလဲဆိုပြီးတော့ဒီ R2P သဘောကိုကုလသမဂ္ဂမှာတက်တဲ့နိုင်ငံပေါင်းဘယ်လိုနိုင်ငံလဲတော့မပြောတတ်ဘူး60 90တော့လုံးဝမနေဘူးထင်တယ်တိတ်ကြီးကောင်းဆောင်တွေကတညီတညွတ်တဲ့သဘောတူရလို့ဆိုပါတယ်တညီတညွတ်တဲ့ဆိုတာတော်တော်ပြောရရင်အဲမဲခွဲပြီးဆုံးပြဟာမတူပါဘူးဟိုဒီတက်တဲ့နေရာကို consensus ဆိုခေါ်တဲ့သဘောတူညီကြောင်းတို့ပြဆိုလိုက်တာပါပဲအဲ့ဒါပါလဲဆိုလို့ရှင်နိုင်ငံတကာမှာဘယ်နိုင်ငံတစ်ဖြစ်နော်ဒီ genocide လို့ခေါ်တဲ့လူမျိုးရေးလူမျိုးစုအရေးနိုင်ငံသားအရေးနဲ့ဘာသာအရေးကြောင့်တပ်ဖြတ်မှုအမျိုးတုံးအောင်လုပ်ဆောင်မှုများရှိခဲ့တယ်ဆိုတော့ genocide လူမျိုးပြုတ်ပြုံးတပ်ဖြတ်မှုဆိုတာကစိတ်မတိကြတော့အဲ့ဒီစကားကိုကျွန်တော်မသုံးဘူးဘာမှလို့အခုလို့ရှင်းတဲ့ဒီ genocide လို့ကျွန်တော်သုံးမယ် genocide crimes against humanity လူသားများပေါ်မှာကျူးလွန်တဲ့ရာဇဝတ်မှုများနောက်တစ်ခါဒီ war crime စေရာလူမျိုးများနဲ့ ethnic cleansing ဒေတာအတွင်းမှာရှိတဲ့လူမျိုးစုတော့လူမျိုးများကိုတခြားဒေတာတို့ရောက်သွားအောင်ဖိတ်ထုတ်ချင်တာအကြမ်းပြင်းတဲ့ဘာသာပြန်တယ်အဲ့ဒါဒီမဖြစ်အောင်နိုင်ငံတိုင်းနိုင်ငံတိုင်းမှာတာဝန်ရှိတယ်နောက်တစ်ခါအ အဲ့ဒါတွေဖြစ်လာရင်နိုင်ငံအများအနေနဲ့တားဆီးနိုင်အောင်ဖြစ်နေတယ်ဆိုရင်ကုစားနိုင်အောင်အဲ့ဒီကားပဲပုံရပြီ remedy ကိုကျွန်တော်ကုစားလို့တောင်းပါတယ်အဲ့ဒါကုစားနိုင်အောင်လုပ်ဆောင်ရမယ်လို့2005ခုနှစ်ကဒီကမ္ဘာဖြစ်ပြီးကောင်းဆောင်များအစည်းအဝေးမှာတညတကြွတဲ့ဆောင်ခဲ့ပြီးတော့လုံခြုံရေးကောင်စီကလည်းအဲ့ဒီအယူဆကို2006ခုနှစ်ဖြည့်ဖြည့်ချင်းအမှ169မှာလည်းလုံခြုံရေးကောင်စီကသဘောတူကူးကားခဲ့ပါတယ
်အဲ့တော့ခုနပြောတဲ့အချက်လက်တွေထဲမှာ genocide war crimes now be your crime against humanity now be your ethnic cleansing ethnic cleansing ဟာတင်လို့သံဟွနဲ့ခါမှကျွန်တော်လူမျိုးအလိုက်ရှင်းရှင်းဖယ်ရှားမှုဆိုပြီးတော့ကျန်ရပါ
တယ်ဟုတ်က
ဲ့ဟုတ်ပါပြီခင်ဗျအဲ့ဒီအခုဒီကိစ္စနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံကိုဆွဆွဲမှုတွေရှိပါတယ်ဆိုတော့ဒီခါမှာဘယ်လို criteria တွေဘယ်လိုအခြေခံအချက်လက်တွေကြည့်ပြီးတော့ရေပူရအဖြစ်သတ်မှတ်ကြတယ်ဆိုတာပြောပါခင်ဗ
ျဘယ်လို criteria ကိုဆွဲလဲဆိုတော့ကျွန်တော်လည်းမြန်မာနိုင်ငံထဲမှာနေတာပဲကျွန်တော်လည်းရန်ကုန်မြို့ပါပဲနေတော့ရခိုင်လည်းကျွန်တော်မရောက်တာနှစ်ပေါင်း40လောက်ရှိပြီမရောက်ဘူးပါဘူးအခုဘယ်လိုဖြစ်တယ်ဆိုတာနိုင်ငံအစိုးရပိုင်းသတင်းစာတွေနဲ့အဲ news media တွေကပြောတာတမျိုးပေါ့လေနောက်ပြီးတော့နိုင်ငံခြား CNN BBC VOA တွေကမပြောပါဘူး BBC တွေကမှ BBC ပြောတာမဟုတ်အင်္ဂလိပ် BBC နဲ့ဂျန်ထရာတွေလွှင့်နေတာတော့ဘယ်လို criteria နဲ့သတ်မှတ်မလဲဆိုတာတော့အဲ့လို genocide ဆိုတာကတော်တော်လေးကိုခက်တယ်သတ်မှတ်ဖို့က genocide ဆိုတာတပ်ဖြတ်မှုတိုင်းနဲ့ genocide မဟုတ်ဘူးခုနကကျွန်တော်တမင်တကာခြံပြောခဲ့တာကနိုင်ငံရေးအစုအဖွဲ့တွေကိုသတ်ဖြတ်တယ်ဆိုရင် genocide convention စာချုပ်ရgenocide မနည်းဘူးနောက်တစ်ခါယဉ်ကျေးမှုဆိုင်ရာအဖွဲ့အစည်းတွေကိုတပ်ပြတ်တဲ့ပြုတ်ပြုံးအောင်လုပ်တယ်ဆိုရင်လည်း genocide မနည်းအဲ့တော့ဘယ်လို criteria နဲ့သတ်မှတ်လဲဆိုတာတော့အပြည်ပြည်ဆိုင်ရာအဖွဲ့အစည်းကုလသမဂ္ဂအပါအဝင်အပြည်ပြည်ဆိုင်ရာအဖွဲ့အစည်းနဲ့ regional အဖွဲ့အစည်းတွေရဲ့ထင်မြင်သတ်မှတ်ချက်ပေါ်မှာမူတည်ရတယ်အဲ့တော့အဲ့လိုဟာမျိုးခုန၄ချက်နဲ့ကန့်ညီမှာဖြစ်မှာနော်ဆန္ဒပြတဲ့လူတနက်နဲ့တစ်တာတောင်မှဒါဟာethnically
the media mapping ဆရာပြောတာ genocide ကိုရှင်းတော့ကျွန်တော်ကအဓိကဗမာပြည်နဲ့ပတ်သက်ပြီးတော့ genocide လို့ကတော့မဟုတ်ဘူးမလား ethnic cleansing ဆိုတာကတော့ဒါလူသမကအတွင်းမှုချုပ်အဲဒီ Guterres ကိုတိုင်ကပြောပါတယ
်
လူပေါင်းသိသိထွက်ပြေးနေရတဲ့ဆိုရင် genocide မခေါ်ရင်ဘယ်စကားသုံးမလဲဆိုတော့သူကမေးတာရှိပါတယ်
ဟုတ်ကဲ့ Guterres ပြောတာဖတ်လိုက်ရပါတယ်ကျွန်တော် Guterres က ethnic cleansing မဟုတ်ရင်ဘာဟုတ်မလဲဆိုတဲ့သဘောမျိုးသူကလုံးတိကျလာတော့မမမီဝင်းလေးပါတာကလည်းပြောတာပြောတာ
။
အဲဒီအဲ့တော့6သိန်း5000ဆိုတာကကျွန်တော်ပြီးတဲ့လောက်ကတော့ဒီမြန်မာအစိုးရက650တိဖြစ်တယ်6500ပဲဖြစ်တယ်6500ပဲတိတယ်လို့တော့မပြောပါဘူး။6သိန်း5000လောက်ဆိုတာကိုသူတို့လက်ခံမလို့အဲ့တော့ပြောလိုက်မယ်ကျွန်တော်ကဦးကျော်သားတန်းနဲ့ပြောရတာဖြစ်နိုင်မှာဖြတ်ပါမယ်။သူတွေကဘာဘူဆန်းနေနောက်နိုင်ငံဆန်းနေတိုက်ပြီးမချစ်ဘူးကလားဖြစ်တယ်အဲ့လိုပြောမှလည်းကျွန်တော်သိဆိုရင်လေဒါအမှန်တမ်းပြောတာ။မဆိုင်တော့လေဗီယက်နမ်ကကွန်မြူနတီဖြစ်ပြီးတော့အသက်ဆုံးပြီးသိန်းနဲ့ချီပြီးတော့ကလေနဲ့ပွားတဲ့ခါမှာအဲ့ဒီချက်ကဗီယက်နမ်ကွန်မြူနတီပါတီကဒါဒီကောင်တွေသစ္စာပေါက်တွေဘာတွေဖြစ်တယ်လို့ပြောမှာပေါ့အဲ့တော့ထွက်ပြေးတယ်ဆိုတဲ့ကော ethnic cleansing ဟုတ်မဟုတ်ဆိုတော့ကျွန်တော်လည်းအမှန်နဲ့ပြောရင် ethnic cleansing ကိုအဘိဓမ္မာဖွင့်ဆိုထားတဲ့ convention မရှိသေးဘူးခင်ဗျခုန genocide crimes against humanity war crimes တို့ဒေတာပရင်တာလာတော့ရှိတယ်ဆိုတော့ ethnic cleansing ဟုတ်လောက်မယ်လို့ကုလသမဂ္ဂအတွင်းချင်းမှုချုပ်ပြောတာသူကကျွန်တော်လည်းပူတည်တယ်လို့ကျွန်တော်ထင်တယ်အချက်လက်အရာရတော့နောက်ဥပဒေကြံပေးတွေလည်းရှိမှာပေါ့လေအဲ့တော့အဲ့ဒါကိုတော့ကျွန်တော်အဲ့တော့ကျွန်တော်ရက်ချင်ပါလေဖြေတာဟုတ်ကဲ့
ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့ဆိုတော့အဲ့ဒီထက်မှာတခုကဒါအဓိပ္ပာယ်ဖွင့်ဆိုရပြီးတဲ့အခါမှာ R2B လုတ်လာပြီးဆိုရင်အဲ့ဒီမှာပါဝင်တဲ့လုပ်ငန်းတွေထဲမှာ mediation လုပ်တာလည်းပါတယ်တခါ early warning mechanism လည်းပါတယ် economic sanction လည်းပါတယ်နောက်ပြီးတော့ military intervention ဆိုတာနောက်ဆုံး last resort အနေနဲ့ပဲသုံးဖို့ strategy ရေးထားတွေ့ပါတယ်ဆိုတော့အခုမြန်မာနိုင်ငံဝင်လည်းပဲသူတို့ပြန်ဖြေဖို့ကြိုးစားတဲ့အစွမ်းနှစ်ဖက်ကြားမှာ Bangladesh နဲ့မြန်မာကြားမှာနောက်ပြီးတော့မြန်မာနိုင်ငံကိုစီးပွားရေးအရေးယူဖို့တန်ခတ်ဖို့ strategy သူတို့ပြောနေရတယ်ဆိုတော့ဒါတစ်စိတ်တစ်ရည်သားအချင်းဒီလိုဖို့ဆဲုံနေပြီးဖြစ်နေတယ်လို့ဆွနံပြဆရာ
ဟုတ်ကဲ့အဲ့ဒါတော့ဟုတ်ပါလေခုနအစိုးဆုံးဟာကိုပြောအောင် military intervention ဆိုတာကတော့ကုလသမဂ္ဂကအခု R2P ကိုလုံခြုံရေးကောင်စီမှာ2011ခုနှစ်ကမီဒီယာမှာတပ်ဖြတ်မှုတွေပုံကံမှုတွေဖြစ်တော့ R2P ကိုကျွန်တော်အမှတ်မမှားဘူးဆိုရင်လုံခြုံရေးကောင်စီကိုယ်တိုင်ကအဲ့ဒီအယူဆကို invoke လုပ်တယ်နောက်အများစုကတော့ Africa နိုင်ငံတွေမှာဟုတ်တော့ဒါပေမဲ့ကုလသမဂ္ဂဂျာဖွဲ့တွေကိုလွှတ်ပြီးတော့ကုလသမဂ္ဂက military intervention ပေါ်လေစအားသုံးပြုလုပ်ခဲ့ဆိုတာကဒီကရက်နှစ်90မှာမနှစ်ကျော်တပိုင်းမှာနှစ်ခါပဲရှိခဲ့တယ်ပထမဆုံးတစ်ခါက1950ခုနှစ်ဇွန်လကမြောက်ကိုရီးယားကတောင်ကိုရီးယားကိုတိုက်တွန်းကအမေရိကန်ဗိုလ်ချုပ် မကာတာရဲ့အောင်ဆောင်မှုအမှကုလသမဂ္ဂအလံကိုအသုံးပြုပြီးမြောက်ကိုရီးယားဟိုစတင်တက်ဖြစ်ခဲ့လေအဲ့ဒါအဲ့ဒီတော့ကဗမာကလည်းအဲ့ဒီဟိုဗမာတက်တယ်မဖြစ်ပေမဲ့အဲ့ဒီအာဟုတော့ထောက်ခံတယ်လို့ကျွန်တော်နားလဲနောက်တစ်ခါ1990ခုနှစ်ကကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ခွင့်ပြုချက်နဲ့အမေရိကန်ကတိုက်တာအဲ့ဒါကလည်းကုလသမဂ္ဂစပွဲမဟုတ်ဘူးလို့ထိုးစဉ်တုန်းကကုလသမဂ္ဂတွေးမှုချုပ်အသက်98ရှိပြီဖြစ်တဲ့ပြည်သူနိုင်ငံသားပါရက်စတီကိုရာကိုရင်ကပြောမှုလေအဲ့တော့ military intervention ကိုကြောင်းတော့မပြောပါနဲ့တော့ဒါကမဖြစ်ပါဘူး။ဘာမှလည်းမြေကလူဆံပြလုံးဝဖြစ်စရာမလိုဘူး။ဒါကုလသမဂ္ဂသမိုင်းမှာတောင်မှနခါတဲ့မပူတဲ့တာတပတ်ခတ်စင်တဲ့မျိုးပဲရှိခဲ့တယ
်။ဆိုတော့တခါကုလသမဂ္ဂကလုံခြုံမှုထိန်းသိမ်းရေးတပ်ဖွဲ့ရေးပဋိပက္ခဖြစ်နေတဲ့နေရာဖြစ်နေတဲ့နေရာမှာပို့တာလည်းပဲကြားမှုပါတယ်အထူးသဖြင့်ကက်ရှမီးယားမှာလည်းပြည်နိုင်ငံနဲ့သိပ်မဝေးလှဘူးပေါ့အိန္ဒိယနဲ့ပါကစ္စတန်ကြားမှာအဲ့လိုထင်ရှားခဲ့တာတွေမကြာခဏကြုံခဲ့မှုပါတယ်ဆိုတော့ဒီလိုကိစ္စမျိုးရောဆရာဖြစ်လာနိုင်ပါသလား
အဲ့ဒါလည်းကျွန်တော်တော့အမှန်တမ်းပြောရင်ဖြစ်လာနိုင်တယ်လို့မထင်ဘူးဘာဖြစ်လို့လဲဆိုတော့ဟိုဥကြောဆောင်ကပြောတာကျွန်တော်အတိမပြည့်စုံတော့တယ်ကက်ရှမီးယားမှာတော့ကုလသမဂ္ဂတပ်ဖွဲ့တွေဒီအိန္ဒိယနဲ့ပါကစ္စတန်နေရာမှာခြားတယ်လို့လည်းကျွန်တော်မကြားမိဘူးဒါပေမဲ့ဦးကျော်သံတာမှပြောတာမှားတယ်လို့ကျွန်တော်မဆိုတော့ပါဘူးကျွန်တော်သိတာကဗမာနိုင်ငံနဲ့တော်လိုက်တော့ပြီးနေသက်ဆိုင်တာက1956ခုနှစ်ဒီအာရဣဇရီ56ခုနှစ်နော်56အောက်တိုဘာအာရဣဇရီစစ်ပွဲအပြီးမှာဒုတိယတွင်မှုချုပ်ကုလသမဂ္ဂရဲ့ဒုတိယတွင်မှုချုပ်ဆွီဒင်နိုင်ငံသားဒက်ခနရှူရဲ့သဘောတူညီမှုနဲ့နော်ကုလသမဂ္ဂပြန်ပြေးရေးတပ်ဖွဲ့ United Nations Emergency Forces တို့ကတော့ဟိုအချင်းနိုင်ငံဆက်နိုင်ကျုံးစံမှာထားတယ်။အစ္စရေးမှာထားလို့မဖြစ်ဘူး။သို့တော်လည်း1969ခုနှစ်မေမှာကုလသမဂ္ဂတွင်မှုရဲ့ဥတ္တံဖက်မှာဒီကျစ်သမတာနာစာကအဲဒီကုလသမဂ္ဂတပ်ဖွဲ့တွေကိုရုပ်သိမ်းပေးတာလို့သွားတောင်းဆိုတဲ့ခါမှာဥတ္တံကိုယ်တိုင်ကာယိုကိုသွားပြီးတော့နော်နာစာကိုမေတ္တာရပ်ခံတယ်လေနာစာကတင်းခံနေပြန်လို့အဲဒီကုလသမဂ္ဂပြန်ပြေးရေးတပ်ဖွဲ့တွေကိုအစ်ကျနိုင်ငံစင်တိုင်းကနေပြီးတော့ဆုတ်ခွာပေးခဲ့ရတယ်အဲ့ဒါကအဲ့ဒီကချမ်းနဲ့ချမ်းနေရမှလည်းရှိတယ်။အဲ့တော့ကျွန်တော်တော်တော်ပြောရင်ဒါစစ်ဖြစ်ခဲ့တဲ့ဒါမို့လေတနိုင်ငံနဲ့တနိုင်ငံကြားမှာစစ်မဖြစ်တော့လေအင်မတန်ကြီးမားတဲ့ tension ပါ။များသောအားဖြင့်စစ်ဖြစ်ခဲ့တဲ့တိုက်ပွဲတွေဖြစ်ခဲ့တဲ့နေရာမှာဒါဘာဖာလို့ခေါ်တဲ့ပြန်ပြေးရေးအနေနဲ့ဖြစ်ပါလေ။အဲ့ဒါကလည်းစကားဖြစ်ပြောရုံနဲ့ရှိမှာ။ဘာမှဟို Twitter ပူပန်နေကြမလို့ဘူးလို့ကျွန်တော်ချက်ပါတယ
်။ဟုတ်ကဲ့။နောက်တစ်ခုကမြန်မာနိုင်ငံခေါင်းဆောင်တချို့ကိုတာဝန်ရှိတဲ့လူတချို့ကို International Criminal Court ကိုအင်္ဂန္တကပြမှုဆိုင်ရာတရားရုံးသို့မဟုတ်ရာဇဝမှုဆိုင်ရာတရားရုံးကိုတင်ဖို့ဆိုပြီးတော့လည်းပဲတချို့ကလော်ဘီလုပ်တယ်ဆိုတာလည်းကြားပါရတယ်။အဲ့ဒီကိစ္စကိုလည်းပြည်သူတွေသိရင်ကြပါလိမ့်မယ်ဆရာ။ဥပဒေကြောင့်ရတစ်ချက်ပြောပြပါဘယ်လိုအခြေအနေမှာဖြစ်နိုင်တယ်လဲ။တချို့နိုင်ငံတွေမှာကြတော့ကင်ညာတို့ဘာလို့မှဟိုဥရုတုကင်ညာတက်ကိုလည်းတင်တာပဲဒါပေမဲ့ဘာမှမဖြစ်ပါလားဆရာ။အဲ့ဒါမျိုးလည်းကျွန်တော်စဉ်းစားမိတယ်။ဆရာဥပဒေကြောင့်ကဆင်းပြတ
်။ဟုတ်ကဲ့ဥပဒေကြောင့်ကကျွန်တော်ဆင်းပြတ်ပါမယ်။နံပါတ်1ကအပြည်ပြည်ဆိုင်ရာဥပဒေဆိုတာဒီပြည်တွင်းဥပဒေနဲ့မတူပါဘူး။ပြည်တွင်းဥပဒေမှာတော့မှအချို့အမှုတွေကိုဆိုရင်ဒါအမေရိကန်ဖြစ်ဖြစ်ဗမာပြည်ဖြစ်ဖြစ်ကျွန်တော်တခါလွန်ခဲ့တဲ့15နှစ်လောက်ကအလုပ်လုပ်ခဲ့ဘူးတဲ့ဘာနိုဝါတူနိုင်ငံကျွန်းဖြစ်ဖြစ် enforcement ကမတူပါဘူးတချို့ပါဝါရှိတဲ့လူတွေအာဏာရှိတဲ့လူတွေငွေရှိတဲ့လူတွေကိုအမေရိကန်ဖြစ်ဖြစ်ရုရှားဖြစ်ဖြစ်လာအိုဖြစ်ဖြစ်အမဲနဲ့အများတော့ဘာသာက rule of law ဘယ်လိုပင်ပြောဆိုတော့လဲတူညီသွားမှာဖြစ်ဘူးအဲ့တော့အတိအကျဆိုင်ရာဥပဒေမှာအများစုနိုင်ငံဟို enforceable ဘာမှမဖြစ်ဆိုတာ mechanism เนาะ account ထဲပို့ဖို့အရေးကြီးဖို့ mechanism မှာဒီတဲ့ဥပဒေတွေပို့ပို့ပြီးတော့ရှုပ်ထွေးပါတယ်ရှုပ်ထွေးခက်ခဲပါတယ
်ဒါတော့အပတ်စဉ်မြမရေးတုံးသက်ချက်ကိုနားဆင်ကြရတာပါ R2P ရဲ့ ICC တို့ရဲ့အလားအလာဆွေးနွေးချက်ဒုတိယပိုင်းကိုနောက်အပတ်မှာဆက်ပြီးတော့နားဆင်နိုင်ပါတယ်ခင်ဗျာအခုတော့သူယုံကြည်ရာအစီအစဉ်ကိုတင်ဆက်ပါမယ်ပိုလာနိုင်ငံမလူမှုအဖွဲ့အစည်းနဲ့နိုင်ငံရေးဘာသာရပ်အထူးပြုလေ့လာနေတဲ့မဟာဘွဲ့တင်နန်းသူမက်ခင်ငိမ့်ဆန်ပါကိုယုံကြည်တယ်လဲဆိုတာကိုနားဆင်ကြပါမယ်မမိုးဖြူကစီစဉ်တင်ဆက်ထားပါတယ်ခင်ဗျာ
မင်္ဂလာပါဒီတိုင်းမှာအကြောင်းအရာမျိုးမျိုးနဲ့ပတ်သက်ပြီးယုံကြည်ရတယ်အများကြီးရှိနိုင်ပါတယ်ဒါပေမဲ့ဒီနေ့ကျွန်မအဓိကထားပြောချင်တာကတော့ခွဲပြားခြားနားမှုမတူညီမှုကိုရန်သူအဖြစ်သဘောမထားဖို့နဲ့အခွဲကြားမဖိနှိပ်ဖို့ပဲဖြစ်ပါတယ်။ကျမတို့တွေကလူတူတယောက်ဒါမှမဟုတ်ရင်လူတစုအလွယ်တကူကင်ဗော့တက်သမုတ်လေးရှိကြတယ်။ကျမတို့အင်္ဂလိပ်လိုတော့ stereotype လို့ခေါ်ရပါတော့။ကျမလေးလာပူတလောက်ဘလို့အခြေခံပုံမူတည်ပြီးကင်မွန်တက်လေးရှိတယ်လဲဆိုတော့လူမျိုး ယုံကြည်တဲ့ဘာသာယဉ်ကျေးမှုစတဲ့အကြောင်းအရာတွေပေါ်မူတည်ပြီးတော့ကင်မွန်တက်ကြတယ်။အဲ့လိုကင်မွန်တက်တာတွေကအစိုးကြီးပဲလားဆိုတော့အမြဲတမ်းအစိုးကြီးမဟုတ်ဘူး။ဥပမာတရုတ်တွေကစီးပွားရှာကောင်းတယ်၊ကလားတွေကအလုပ်ကြိုးစားတယ်၊စတာတွေကတော့အကောင်ဘကပေါ့နော်ကင်မွန်တက်တာဖြစ်တယ်။ဒါပေမဲ့ကလားတွေကကစင်းနေတယ်၊မွတ်စလင်တွေကဘာသာရေးအစွန်းရောက်တယ်ဆိုရင်တော့ဒါမကောင်းတဲ့ဘကပေါ့နော်။အရေးသွေးတွေကိုကင်မွန်တက်တာဖြစ်တယ်ပေါ့နော်။ကျမတို့ကအဲ့လိုဆွဆဲတာတွေကတကယ်တမ်းလက်တွေ့အတွေ့အကြုံရမဟုတ်ပဲပဝင်းချင်းကကြာဘူးနာဝရှိတာလူကြီးသူမတွေပြောတာတွေကနေတစ်ဆင့်အလွယ်တကူလက်သင့်ခံယုံကြည်လိုက်ကြတာများသောအားဖြင့်အဲ့လိုဖြစ်တယ်ပေါ့နော်တကယ်လို့အတွေ့အကြုံရခင်မွန်တတပါလို့နားထောင်သူကဆိုချင်းဆိုလိမ့်မယ်အဲ့လိုအတွေ့အကြုံပေါ်မူတည်ပြီးတော့ခင်မွန်တတမှာကျမတို့ကနီးနှီးနဲ့တက်လေရှိတယ်ပထမနီးကကျမတို့အကြုံတွေ့ဘူးတဲ့လူတူတူတယောက်ဒါမှမဟုတ်ရင်လို့အနေငယ်ပေါ့မူတည်ပြီးတော့သူကတော့ဗမာဟာဒါကြောင့်ပြင်းလာသူကတော့ကလာဒါကြောင့်အစင်းနေတာစသဖြင့်ပေါ့နော်လက်သင့်ခံအရင်တော့လက်သင့်ခံယုံကြည်ပြီးသားပေါ့မူတည်ပြီးတော့အခြေခံပြီးတော့တစိုက်ကတ်တယ်တခြားသူရဲ့လူမျိုးကိုးကွယ်ရာဒလေးပေါ့မူတည်ပြီးတော့ကောက်ချက်ဆွဲတယ်နောက်ဒုတိယနေ့ကဗာလဲဆိုတော့သူကဘာသာရေးအစွန်းရောက်သူကမွတ်စလင်ဒါကြောင့်မွတ်စလင်နဲ့အားလုံးကအစွန်းရောက်တွေဆိုပြီးတော့အဲ့ဒီလူရဲ့နောက်ခံလူမှုဖွဲ့စည်းလူမျိုးဘာသာအမှုတည်ပြီးတော့လူတစုလုံးအပေါ်မှာကောက်ချက်ဆွဲတယ်။ကျမတို့သတိထားဖို့ကကိုတွေးကြုံရတဲ့လူအနေငယ်မှာမူတည်ပြီးတော့အခြေခံပြီးတော့လူတစုကိုတိမ့်ကြုံမလုံးရှည်နဲ့ရန်တင်လာပေါ့နော်။အဲ့ဒါလို့တိမ့်ကြုံကင်မွန်တက်မိရင်သူတို့ကိုကိုနဲ့မတူလို့ရန်သူလို့မြင်လာတတ်တယ်။ပြီးတော့အဲ့လိုကင်မွန်တက်တဲ့သူမျိုးတွေစုမိတဲ့အခါတခြားလူတစုကိုခွဲခြားဆက်ဆံတာမျိုးတွေလှုပ်လာတတ်တယ်။အထူးသဖြင့်ကင်မွန်တက်ခံရတဲ့လူတစုကနိုင်ငံရေးပါဝါရှိတာဖြစ်ဖြစ်စီးပွားရေးပါဝါရှိတာပဲဖြစ်ဖြစ်အဲ့လိုအာဏာတစ်ခုခုရှိနေရင်တခြားကိုကင်မွန်တက်ချင်တဲ့လူတစုကိုစနစ်တကျဖိနှိပ်တာတွေဥပမာတချို့နိုင်ငံတွေမှာဆိုဥပဒေတွေပါလို့ပြဋ္ဌာန်းပြီးတော့ဖိနှိပ်တာမျိုးတွေဖြစ်လာတယ်။ကင်မွန်တက်ခံရတဲ့လူစုဟာလည်းသူတို့ဘဝရဲ့ပပောင်းဆုံးအမျိုးမျိုးမှာသူတို့ဘာသာစကားပြောကြရမှာဖြစ်စေပညာရေးမှာဖြစ်စေအလုပ်ကင်ရှာနေရမှာဖြစ်စေခွဲခြားခံရတော့တယ်ပေါ့နော်အဲ့တော့ကျမလက်ရှိပေါ့နော်ရောက်နေတဲ့နိုင်ငံချင်းနဲ့ဥပမာထားပြရင်မှာတချို့ပိုလန်နိုင်ငံသားတွေကတခြားနိုင်ငံကအခြေအနေမျိုးနဲ့ဒီနိုင်ငံကိုရောက်လာတဲ့ immigrant တွေကိုမုန်းတီးကြတယ်ပိုလန်နိုင်ငံဟာပိုလန်နိုင်ငံသားရဲ့အတွက်သာဖြစ်ရမယ်ပိုလန်နိုင်ငံသားတွေကနေထိုင်ရမယ်ဆိုတဲ့ကြွေးကြော်ဆောင်ပုံတွေဆိုကြတယ်ပေါ့နော်ဒါပေမဲ့တကယ်ကံသူတို့ကိုတောင်းမေးကြည့်လိုက်ဘာကြောင့်မုံကြမုံတာလေသူတို့မုံတဲ့အကြောင်းကြီးကိုမေးချင်ရင်သူတို့တိတိကျကျမပြောတတ်ကြဘူးအဓိကကဘာလဲဆိုတော့ကျမတို့တွေကကိုနဲ့မတူလို့ကိုလူမျိုးနဲ့မတူလို့ကိုဘာသာကိုယ်ပဲသူတွေမဟုတ်လို့ဆိုတဲ့အကြောင်းပြတ်ပြတ်တွေပေါ်မူတည်ပြီးတော့တခြားတဦးတယောက်သူမဟုတ်လူတစုကိုမုံတိကြတာများတယ်ခွဲခြားဆက်ဆံကြတာများတယ်အဲ့ဒီတော့ကျမတို့တွေကအဲ့လိုမျိုးမလုံးမိဖို့ကိုတတိထားရမယ်ပေါ့နော်ဒါကတော့ပေါ့နော်ကျမယုံကြည်ရတဲ့အများကြီးတဲ့ကမှကျမယုံကြည်ရတခုပို့ပေါ့နော်ပြောကြတာဖြစ်ပါတယ်အလုံးကျေးဇူးတင်ပါတယ
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရလေးတွေကိုပါဝင်ဆွေးနွေးပြဖို့ထိတ်ခေါ်ပါရစေအီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ်
ဒါကတော့လူမှုအဖွဲ့အစည်းနဲ့နိုင်ငံရေးဘာသာရပ်အထူးပြုလေ့လာနေတဲ့မဟာဘွဲ့တင်နန်းသူမခင်ငိမ့်ဆန်ယုံကြည်ရအောင်နားဆင်ရတာဖြစ်ပါတယ
်။အမေရိကန်အစိုးရရဲ့သဘောထားအမြင်အာဘော်ကိုတင်ပြပါရမယ်ခင်ဗျာ
။အာရှပစိဖိတ်ဒေသဟာအမေရိကန်ပြည်ထောင်စုရဲ့အနာဂတ်အတွက်ပထဝီအနေအထားအရပိုပိုပြီးအရေးပါလာကြောင်းရှင်းရှင်းလင်းလင်းဖြစ်လာပါပြီ။အာရှပစိဖိတ်ဒေသမှာကမ္ဘာလူဦးရေ၃ပုံ၃ပုံနေထိုင်သလိုကမ္ဘာထုတ်ကုန်၃ပုံ၃ပုံကိုထုတ်လုပ်ပေးနေတာဖြစ်ပြီးကမ္ဘာမှာစီးပွားရေးအင်အားအကောင်းဆုံးနဲ့အကြီးဆုံးရှိနေတဲ့နေရာအချို့ဖြစ်ဂုံယူစရာကောင်းကြောင်းအရှေ့အာရှနဲ့ပစိဖိတ်ရေးရာယာယီလက်ထောက်နိုင်ငံသားရေးဝန်ကြီးဆူဇန်တွန်တွန်ကမကြသေးခင်ကပြုလုပ်ခဲ့တဲ့အချက်လွတ်တော်နိုင်ငံသားဆက်ဆံရေးကော်မတီကြားနာပွဲမတိုင်ခင်မှာပြောကြားခဲ့ပါတယ်ဒါပေမဲ့လည်းမြောက်ကိုရီးယားရဲ့ချင်းချောက်အန်ဒီရဲ့ပြုမှုတရုတ်ရဲ့ဩစာမြင့်မားလာမှုအတန်းဖက်ဝါဒနဲ့အစိုးရဝါဒပြန့်နှံ့လာမှုအပါအဝင်အာရှပစိဖိတ်ဒေသမှာလုံခြုံရေးနဲ့စီးပွားရေးဆိုင်ရာလက်တွေ့ဖြစ်နေတဲ့အခက်အခဲစိန်ခေါ်မှုတွေရှိနေကြောင်းသူကပြောပါတယ်ဒီမိုကရေစီအုပ်ချုပ်မှုနဲ့အာဂရီလိုက်စားမှုလူခွင့်ရေးစတာတွေနောက်ကျောင်းပြန်လဲနေတာဟာဒေတာရင်းနိုင်ငံတချို့ရဲ့တည်ငြိမ်မှုနဲ့ဖွံ့ဖြိုးမှုအတွက်မျှော်လင့်ချက်တွေကိုရော့ပါစေပါတယ် ခိုင်မာပြည့်ဆွဲကောင်းတဲ့ခေါင်းဆောင်မှုမရှိဘဲဒီပြဿနာတွေကိုဖြေရှင်းနိုင်မှာမဟုတ်ပါဘူး။သမ္မတဒေါ်နယ်ထရမ့်အစိုးရဖွဲ့ကတော့ဒီအတွက်ခိုင်ခိုင်မာမာဆုံးဖြတ်ချက်ချထားတယ်လို့လောက်ကင်နိုင်စွမ်းလည်းရှိပါတယ်။မြောက်ကိုရီးယားမှာနျူကလ িয়ার နဲ့ပဲ့တင်းတက်ဒုံးကျည်ထုတ်လုပ်နိုင်စွမ်းကိုမြင့်တင်ဖို့ကင်ဂျုံအန်းရဲ့ကြိုးပမ်းမှုတွေကိုတုံ့ပြန်ရမှာမြောက်ကိုရီးယားကိုတန်တမာရေးအရာအပြင်းထန်ဆုံးအရေးယူဖို့နဲ့စီးပွားရေးအရာတန်းခတ်ဖို့အမြင့်ဆုံးဖိအားပေးတဲ့အစီအစဉ်ကိုအမေရိကန်ပြည်ထောင်စုကဦးဆောင်ခဲ့ပါတယ်။ဒီလှုပ်ရှားမှုနောက်ကိုလည်းကမ္ဘာတဝှမ်းမှာရှိတဲ့အမေရိကန်ရဲ့မဟာမိတ်နိုင်ငံအများအပြားကလိုက်ခဲ့ကြပါတယ်။မြောက်ကိုရီးယားနိုင်ငံနဲ့တန်တမာဆက်ဆံရေးတွေကိုကန့်သတ်တာဒါမှမဟုတ်အဆုံးသတ်လိုက်တာမြောက်ကိုရီးယားအပေါ်စီးပွားရေးပိတ်ဆို့တန်းခတ်မှုတွေကိုတင်းတင်းကြပ်ကြပ်ပြဌာန်းခဲ့တာတွေအဲ့ဒီနိုင်ငံတွေကဆောင်ရွက်ခဲ့ကြပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့တရုတ်နိုင်ငံနဲ့အကျိုးရှိတဲ့ဆက်ဆံရေးလိုလားတယ်ဆိုတာရှင်းရှင်းလင်းလင်းသိအောင်ပြောဆိုထားသလိုဒီအတွက်လည်းမတူညီတဲ့ကွဲပြားမှုတွေကိုစီမံဖြေရှင်းဖို့အမေရိကန်ဘက်ကမဖြစ်မနေဆောင်ရွက်သွားမှာဖြစ်ပါတယ်။ဒါပေမဲ့လို့အာရှဒေသမှာအမေရိကန်ကိုဖယ်ထုတ်ဖို့စ조사မှုမှန်သမျှကိုတော့အမေရိကန်ဆိုရဘက်ကတီးခံမှာမဟုတ်ပါဘူး။ဒါမှမဟုတ်ဒေတာရင်းနိုင်ငံတွေကိုဖိအားပေးစေခိုင်းတာအနိုင်ကျင့်တာစတဲ့အပြုတ်မှုတွေကိုလည်းအမေရိကန်ဘက်ကတီးခံမှာမဟုတ်ပါဘူး။နောက်ဆုံးအနေနဲ့အစ်စ်မြင့်မြင့်ညှတာတဲ့ကုန်သွယ်ရေးတိုးမြင့်မှုအမေရိကန်ပြည်ထောင်စုဟာအာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်ရေးအဖွဲ့ APEC နဲ့ဆက်လက်ပြီးပူးပေါင်းလှုပ်ဆောင်သွားမှာဖြစ်တယ်လို့အာဆီယံဗဟိုပြုထားတဲ့ဒေတာရင်းအဖွဲ့အစည်းကြီးကလည်းပံ့ပိုးပေးသွားမှာဖြစ်ပါတယ်။သမ္မတထရန့်ဦးဆောင်မှုအောက်မှာအမေရိကန်အစိုးရဖွဲ့အနေနဲ့အင်ဒိုပစိဖိတ်နည်းဗျူဟာကတဆင့်ဒေတာတစ်ခုလုံးကမိဖက်နိုင်ငံတွေနဲ့ကြဲကြဲပြန့်ပြန့်ထဲထဲဝင်ဝင်ပူးပေါင်းဆောင်ရွက်နေကြောင်းယာယီလက်ထောက်နိုင်ငံကြားရေးဝန်ကြီးတွန်တွန်ကပြောပါတယ်ဒေတာရင်းနိုင်ငံတွေအနေနဲ့ကိုပိုင်ဆုံးဖြတ်ချက်တွေချမှတ်ဆောင်ရွက်နိုင်ဖို့ကောင်းမွန်တဲ့အုပ်ချုပ်မှုဒါမှမဟုတ်ရေရှည်ဖွံ့ဖြိုးရေးကိုထိပါစေတဲ့ချုပ်နှောင်မှုတွေအတွက်ဖိအားပေးမှုတွေမရှိအောင်အမေရိကန်ပြည်ထောင်စုကကူညီဆောင်ရွက်ပေးနေကြောင်းလည်းသူကဆိုပါတယ်။အမေရိကန်ဟာပစိဖိတ်ဒေသမှာအင်အားကြီးနိုင်ငံဖြစ်ပြီးဒီဒေတာကြီးတစ်ခုလုံးအောင်မြင်ဖို့ဆက်လက်ပြီးတော့တန်ထိတ်ထန်ခိုင်ခိုင်မာမာနဲ့ဆောင်ရွက်သွားမှာဖြစ်တယ်လို့လည်းဆူဇန်တွန်တွန်ကပြောသွားပါတယ်ရှင်။
အေဂန်ဆိုရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
။တို့ရချင်းတို့အခုနားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အဘော်မဟုတ်ကြောင်းထပ်မံအတည်ပြုအပ်ပါတယ်။ VOA American တန်ကနေကြာတာရင်းနေနဲ့ဖက်လက်ရှိထုတ်လွှင့်ပေးနေတဲ့တနာရီသာအစီအစဉ်ကိုမနက်၈နာရီကနေ၉နာရီထိလိုင်းနိုမီတာ16 19နဲ့24တို့ကနေပြန်လည်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ဗီယိုကကျတာရီနေမြေဖက်အစီအစဉ်ကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုမနေ့အတွက်သတင်းချင်းချုပ်ကိုဒေါက်ကီမျိုးသက်ကကြီးညာပြပါလိမ့်မယ်ခင်ဗျာ
။ရုရှားသမ္မတဗလာဒီမီယာပူတင်ကတက်ပြင်မယ်လို့အခမ်းအနားပြောခဲ့ပူးတဲ့ရုရှားနှစ်ဖက်တရှိုးဟောင်းတရှိုးတူဟာခန္ဓာကိုယ်အာရုံကြောချုပ်ရင်းပျက်စီးစေတဲ့ဓာတုအဆိပ်အခက်ခံရတာဖြစ်တယ်လို့ဗြိတိန်အကြမ်းဖက်ဝါဒဒန်ဂျန်နှိမ်ငင်းရေးအဖွဲ့ကပြောကြားလိုက်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတရုတ်နဲ့ကုန်သွယ်ရမှာလုံငွေပြတ်နေတဲ့ဒေါ်လာဘီလီယံ1000ကိုရှော့ချနိုင်ရေးအစီအစဉ်ချက်ကိုဆွဲပေးဖို့တရုတ်အစိုးရကိုပြောထားတယ်လို့ဆိုပါတယ်။အမေရိကန်တရုတ်နှစ်နိုင်ငံချင်းဆက်ဆံရေးကောင်းမွန်နေတယ်လို့ချီးကျူးထားပြီးတရုတ်ဘက်ကဘယ်လိုတုံ့ပြန်မလဲဆိုတာစောင့်မျှော်နေတယ်လို့သူ့ရဲ့ Twitter မှာရေးသားထားပါတယ်။ American Pierce Holocaust Museum လို့ခေါ်တဲ့ဂျူးတွေအမီလောင်တိုက်ပင်ခံခဲ့ရတဲ့အထိမ့်မှပြလိုက်ကမြန်မာခေါင်းဆောင်ဒေါ်ဆန်းစုကြည်ကိုချင်းနှင့်အနှင်းမဲ့လူခွင့်ရေးစုကိုရုပ်သိမ်းလိုက်ပါတယ်။ရိုဟင်ဂျာတွေအကြမ်းဖက်တပ်ဖြတ်တာတွေမရှိဘူးလို့မြန်မာစစ်တပ်ကညင်းလာဟာပြောင်းကြကြလိန်လာပဲဖြစ်တယ်။ဒါဟာလိန်ညာမှုကိုထပ်ဆင့်တဲ့နောက်ထပ်လိန်ညာမှုတစ်ခုလို့နိုင်ငံတကာလူငင်းချမ်းသာ권အဖွဲ့ AI ရဲ့ Britain အဖွဲ့ကွဲဒါရိုက်တာ Kate Allen ကဗုဒ္ဓဖူးနေ့မှာကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်။မတ်လ9ရက်ဗုဒ္ဓဖူးနေ့ညနေ 4:13 မိနစ်မှာနေပြည်တော်ရဲ့အနောက်မြောက်ဘက်မြေအောက်အနက်ကီလို30မီတာကနေပြီးတော့ညံပမာဏ 5.3 ရှိတဲ့ငလင်းလှုပ်ခတ်ခဲ့တယ်လို့ American ဘူမိစူဇန်ရှာဖွေရဲ့အဖွဲ့ကတိုင်းထွာရရှိခဲ့ပါတယ
်။ဒါကတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းအကျဉ်းချုပ်ကိုဒေါက်ခင်မျိုးတက်ကြီးညာပေးခဲ့တာပါ။အခုမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကအခုကြောကြောသိမ့်ဖြစ်ပြီးတော့အသံပိုင်းဆိုင်ရာအင်ဂျင်နီယာကတော့Dave Magnus ဖြစ်ပါတယ်ညနေပဲ6နာရီကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းတူ16 19နဲ့25တို့ကနေတင်ပြပေးမှာပါ VOA ကိုနားဆင်ကြရတဲ့အတွက်အထူးကျေးဇူးတင်ရှိပါတယ်ကဘာနှက်ကတောတာချင်းများနဲ့တကွမမပီတုပီတာအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေကျွန်တော်ဆက်မိုးပြပါခင်ဗျာ
Thank you.
This program has come to you from the Voice of America, Washington.